Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOA American တန်ခါနေ2022ခုနှစ်ဇွန်လ13ရက်တတိယနာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်တော်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00ထိစတင်ထုတ်လွှင့်ပေးနေပါပြီ။ဂိုင်းဒိုမီတာ1925နဲ့30မီတိုကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်တွေကိုကျမစုမုံကအစီအစဉ်မူဖြစ်တာဝန်ယူတင်ဆက်ပေးမှာပါရှင်။
အနေခတဲ့ကင်းကျင်းကြပါစေကျွန်တော်ပေါင်းတမ်းပါရုရှားတဲ့တပီလာတိုင်းတိုက်ခိုက်နေရပြီးခိမီဒုံးကြီးကာကွယ်စနစ်လိုအပ်နေပါတယ်လို့နိုင်ငံတကာကိုယူကရိန်းတပ်ပရကတောင်းခံလိုက်ပါတယ်ရုရှားဆိုအပ်ဟာယူကရိန်းနိုင်ငံမှာစစ်ရာဇဝတ်မှုတွေကျူးလွန်နေတယ်လို့နိုင်ငံတကာလူငင်းချမ်းသာရေးအဖွဲ့ Amnesty International အဖွဲ့ကပြောပါတယ်ပြည်တော်ကလူခွင့်ရေးကော်မရှင်ဥက္ကဋ္ဌဟာဒုတိယတက်တန်းဆက်တဲ့တာဝန်ယူဖို့စ조사မှာမဟုတ်ကြောင်းတင်းလာနေကကြေညာလိုက်ပါတယ်အဲ့ဒီလိုသတင်းတွေပါဝင်နောက်ဆုံးရသတင်းတွေကိုဣတစင်နဲ့အတူတင်ပြကြမှာပါ
ဟုတ်ကဲ့ပါရှင်ဒီလိုမျိုးထိတ်တန့်ရောက်သတင်းနေတဲ့အတူဒီကနေ့မှနားဆင်ရမယ်နောက်ဆုံးရောက်သတင်းပေးပို့ချက်တွေထဲမှာတော့ကရင်ပြည်နယ်မြောက်ပြည်မြို့ရဲ့တောင်ဘက်ဝေါ်လီမြို့အဝင်ကချစ်တက်နဲ့ရဲပူပေါင်းတက်ဆွဲထားတဲ့ရဲစခန်းကိုကရင်မျိုးသားလူမျိုးရေးတက် KLA ကရင်မျိုးသားကာကွယ်ရေးတက် KNDO နဲ့ PDF ပြည်သူ့ကာကွယ်ရေးတက်ပူပေါင်းတက်ဖွဲ့တွေဟာဒီကနေ့မနက်မှာတော့စခန်းင်းကိုဝင်ရောက်စီးနင်းခဲ့ပါတယ
်ဝေါ်လီမှာတက်ဝင်ပြီးကြပါရဲစခန်းကချစ်တက်လည်းနေကြီးတော့ချစ်တက်တော့ချစ်တာပေါ့နော်အဲ့ဒီရင်းစံပေးကြတော့နေရာကြတယ်လို့ပြီးရတယ
်။ကရင်မျိုးသားစီယုံနိုင်ငံသားရဲ့ဌာနပြောရေးဆိုခွင့်ရှိသူဖရိုစောထော်နီပြောပြပေးခဲ့တာပါရှင်။ဒီသတင်းနဲ့အတူချင်းပြည်နယ်တွင်းကစစ်ရေးအခြေအနေနောက်ရခိုင်ပြည်လူမျိုးရေးပါတီနဲ့စစ်ကောင်စီတို့ရဲ့ညဉ့်ညံ့ရေးဆွေးနွေးပွဲစတဲ့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။အခုချိန်ဆုံးကတော့နောက်ဆုံးရသတင်းတွေကိုဥတမောင်တန်းနဲ့မအီတန့်စင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင်။
UK ရှိပိုင်းမြို့ Severo Donetsk မှာရုရှားနဲ့တမီတာတိုင်းတိုက်ခိုက်နေရပြီးခိမီဒုံးကြီးကာကွယ်ရေးစနစ်လိုအပ်နေပါတယ်လို့နိုင်ငံတကာကယူကရိန်းတပ်ပဗိုလိုဒီမာဇယ်လန်စကီကတောင်းခံလိုက်ပါတယ်။ညစဉ်လွှင့်နေကြနောက်ဆုံးဗီဒီယိုသတင်းစကားမှာသူကအခုလိုပြောခဲ့တာဖြစ်ပြီးရုရှားရဲ့နီပရီရဲ့ဆိုင်ယာပန်းနိုင်ကတော့အပြောင်းလဲမရှိပါဘူးလို့ဆိုပါတယ်။စစ်ပွဲပြီးဖို့အဆင့်တူလက်နက်ကြီးတွေလိုပါတယ်လို့ဇယ်လန်စကီရဲ့အကြံပေးမခိုင်းလို့ပေါ်လို့ရက်ကအနည်းလာနေက Twitter လူမှုစာမျက်နှာမှာရေးထားပါတယ်။ American ကာကွယ်ဝန်ကြီး Wright Austin က NATO ထားရချုပ်မှာအစည်းအဝေးကျင်းပဖို့ခေါ်နေပါတယ်။ဒွန်ဘတ်ဒေသမှာတော့တိုက်ပွဲကပြင်းထန်နေပြီးနှစ်ဖက်အဆုံးရှုံးတွေလည်းများနေပါတယ်။ရုရှားတပ်တွေကဂျော်နာမှာသေချာဒဏ်ရသူ4000ကျော်နိုင်တယ်လို့တမ်ဒဇယ်လန်စကီကခန့်မှန်းတော့ပါတယ်။ Severo Donetsk မြို့တိုက်ပွဲကပြီးခဲ့တဲ့ရက်အတွင်းမှာဆက်လက်ပြင်းထန်နေခဲ့တယ်လို့ပြည်ထောင်ကာကွယ်ဝန်ကြီးဌာနကတင်းလာလေးကပြောပါတယ်။ရုရှားရဲ့မြေကူးစစ်ဆေးရေးဆင်နွှဲနိုင်စွမ်းရည်ဟာလာမယ့်လစစ်ပွဲတွေမှာအရေးကြီးဆုံးအချက်တွေတဲကတစ်ချက်ဖြစ်လာလိမ့်မယ်လို့ပြည်ထောင်ကာကွယ်ဝန်ကြီးဌာနကဆိုပါတယ်
။ရုရှားဆွေရဟာယူကရိန်းနိုင်ငံမှာစစ်ရာဇဝတ်မှုတွေကျူးလွန်နေတယ်လို့နိုင်ငံတကာလူငင်းချမ်းသာရေးအဖွဲ့ Amnesty International ကပြောပါတယ်။ရုရှားတပ်ဖွဲ့တွေယူကရိန်းနိုင်ငံ Kharkiv မြို့မှာကျူးလွန်နေပြစ်မှုတွေတားမြစ်ထားတဲ့အတွဲလိုက်ကွဲဗုံးအစုနဲ့တိမ်းကျုံပစ်တာတွေကြောင့်အရက်သားတွေရာနေချီတိုက်ဆုံရတာကိုထောက်ပြထားပါတယ်။အရေးသားနေတဲ့ရက်ွက်တွေကိုပြစ်မှတ်ချိန်ရွယ်တာမဟုတ်တဲ့ဒုံးကြီးတွေလက်နက်ကြီးတွေနဲ့ပြစ်ခတ်တာတွေကလည်းလူအများများသိကြစေပြီးတော့စစ်ရာဇဝတ်မှုမြောက်တဲ့ဆိုပြီးတော့ Amnesty International ရဲ့အစီရင်ခံစာမှာဖော်ပြထားတာပါနိုင်ငံတကာသဘောတူညီချက်အရတားမြစ်ထားတဲ့ 9N210 နဲ့ 9N235 ဘုံတွေတွေပြီးတော့ပြန့်ကျဲပောက်ကွဲတဲ့မြေမြုပ်ဘုံတွေအကြိမ်အများကြီးအသုံးပြုခဲ့တဲ့ဆိုတာကိုတက်တီအထောက်ထားအများပြားတွေ့ရှိထားတယ်ဆိုပြီးတော့ NSD ကပြောတာပါလနဲ့ကြီးတဲ့ပြစ်ခတ်တိုက်ခိုက်မှုတွေကိုလုံးဝတွတ်ဆုံမှုမရှိဘဲနဲ့နှစ်လကြာပြုလုပ်ခဲ့တာကြောင့်လူတသန်းခွဲနေထိုင်တဲ့ Kharkiv မြို့တော်တော်အထိနာခဲ့ရပါလေ။အရက်သား606ယောက်တည်ဆုံပြီးတော့1248ယောက်ဒဏ်ရာရရှိခဲ့တယ်ဆိုပြီးတော့မြို့ရဲ့စစ်ဘက်ဆိုင်ရာစီမံအုပ်ချုပ်ရေးအဖွဲ့ကပြောပါလေ။ရုရှားနဲ့ယူကရိန်းဟာတွဲဖက်ဘုံးတွဲမတုံးဖို့နိုင်ငံတကာသဘောတူညီချက်ကိုလက်မှတ်ထိုးမထားကြပေမဲ့ဒီလိုရန်တမ်းပြီးတော့တိုက်ကြုံပစ်တဲ့လက်နက်တွေအသုံးမပြုရဆိုတာကတော့နိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေအရလိုက်နာဖို့လိုတဲ့အကြောင်း NSC ကထောက်ပြထားပါသည်။ဒီယူကရိန်းကိုရုရှားရဲ့ကျူးကျော်စစ်စတင်ကလေးကရုရှားတွေကျူးလွန်တဲ့စစ်ရာဇဝတ်မှုပေါင်း12000ကျော်ပြီဆိုပြီးတော့လည်းယူကရိန်းကပြောပါသည်
။ဘူလတ်တမ်ကလူခွင့်ရေးကော်မရှင်ဥက္ကဋ္ဌမီရှယ်ဘက်ချလက်တာဒုတိယသက်တမ်းဆက်လက်တာဝန်ယူဖို့စ조사မှာမဟုတ်ကြောင်းတင်းနေတာကနေကကြေညာလိုက်ပါတယ်။
As I said earlier in the council chamber, I will not be seeking a second term after my mandate expires.
ဒီနေ့ စတင်တဲ့လူခွေရေး ကောင်စီရဲ့ အချိန် 90 မြောက် နေလာကဟာ သူ့ရဲ့ နောက်ဆုံး အစည်းအဝေး ဖြစ်တယ်လို့ သူက ပြောသွားခဲ့တာပါ လူခွေရေး ကောင်စီ မင်းကြီးနေရာဟာ ဖြားများပြီး သူ့ရင်က ဥက္ကဋ္ဌတွေကလည်း တက်တန်းတစ်ခုထက် ပိုပြီး အများအားဖြင့်တော့ ဆက်လက် တာဝန် ထမ်းဆောင်နေ မရှိခဲ့ကြပါဘူး တရုတ်နိုင်ငံက ဝီဂါ လူမျိုးတွေရဲ့ အခွင့်အရေးနဲ့ ပတ်သက်ပြီး ဥက္ကဋ္ဌ Michelle Bachelet ha PR pe khan kya ba de Afghanistan Iran Nicaragua Sudan Syria Ukraine ne Venezuela naingan dwe lo bae Myanmar naingan san ya kaisa ko di nila ga ma ti cha swin ni bwa ti a phye swin lwe twa cha ma phit ba de di ne phwe lwe de si we ma Ukraine Michelle Bachelet ga a phwe ma saka pyo cha ka ba de Ukraine sit bwa cha phit paw la ka de ga ba long san ya lu mu lu khwin ye si bwa ye ne naingan ye gayat dwe chi ma la da cha လူသားမောင်းများစွာဟာစာနာရိတ်ခါမလုံခြုံမှုနဲ့ရင်ဆိုင်နေရပြီးတိုင်းပြည်တွေကြားဖြစ်ပေါ်လာတဲ့မညီမျှမှုနဲ့ခွဲခြားဆက်ဆံမှုတို့ကိုကင်တွယ်ရပါမယ်လို့သူကပြောသွားခဲ့ပါတယ်။မြောက်ကိုရီးယားနိုင်ငံမှာနိုင်ငံအကြီးအကဲကင်ဂျွန်အွန်းကအာနာယကိုရီးယားအလို့သမားပါတီ ဒီပီကေရဲ့အစိနစ်ခေါင်းဆောင်နေတဲ့တွေးဆုံပြီးတော့ပါတီဖွဲ့စည်းပုံတိုးတက်အောင်လှုပ်ဆောင်ဖို့ဘျူရိုကရေစီစနစ်နဲ့လောက်ကင်ဆောင်ရွက်ပုံတွေကနေပြောင်းပြစ်ဖို့တွေကိုဆွေးနွေးခဲ့ကြတယ်ဆိုပြီးတော့မြောက်ကိုရီးယားသတင်းဌာနကရတီကပြောပါတယ်အာနာအလွဲသုံးစားလုပ်တဲ့အရာရှိတွေကိုအရေးယူဖို့သူ့ရဲ့ထိတ်တန့်အရာရှိတွေနဲ့ဆွေးနွေးသွားခဲ့တာပါဖြစ်ရတစ်ခုချင်းစီကိုတေချာရင်းညွှန
ကိုရီးယားမှာကိုဗစ်ကူးစက်ပြန့်နှံ့ပြီးတဲ့နောက်ကူးတန်းသွားလာမှုတွေတင်းတင်းကြပ်ထင်းချုပ်ထားတာကြောင့်နိုင်ငံရဲ့ငွေကလေးကအချိန်မကောင်းတဲ့စီးပွားရေးပိုပြီးတော့ထိခိုက်နိုင်တယ်လို့အကြေခတ်တချို့ကသုံးသပ်ကြပါတယ်။အရင်သတင်းပတ်တုန်းကကျင်းပခဲ့တဲ့အလုံသမားပါတီကြီးလာခဲ့မှာတော့နိုင်ငံရဲ့ကပ်ဘေးအန္တရာယ်ကအဆိုးဆုံးအချိန်ကိုကျော်ပြတ်ပြီးသွားပြီဖြစ်တဲ့အကြောင်းပြောပါတယ်
American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဘိုင်းဒိုမီတာ32 kHz 938ညနဲ့938ညဘိုင်းဒိုမီတာ51 kHz 585တို့ဖြင့်စနေတိုင်းမှာလိုင်းလမ်းမီတာ190 kHz 1509ကနေပြောထုတ်လည်ပေးနေပါသေးရှင
်။တနင်္လာနေ့ညဘက်သတင်းတွေကို VOE ကဆက်လက်ကြေညာနေပါတယ်။ American ကာဝေးဝန်ကြီးတို့
ဒီကမှာ
နော်အမေရိကန်ကာဝေးဝန်ကြီး right Austin ဟာထိုင်းနိုင်ငံဝန်ကြီးချုပ် Prayut Chan O'Cha နဲ့ဒီကနေ့တွေ့ဆုံခဲ့ပါတယ်။အာရှဒေသတွင်အပြိုင်မရှိတဲ့မဟာမိတ်ကွန်ရက်ခိုင်မာရေးကိုဆွေးနွေးခဲ့ကြတယ်လို့သတင်းထုတ်ပြန်ခဲ့ပါတယ်။ right Austin ရဲ့ခီးစဉ်ဟာအမေရိကန်နဲ့ထိုင်းနိုင်ငံရဲ့စီးရဲဆိုင်ရာပူးပေါင်းဆောင်ရွက်မှုအကျယ်အဝန်းအနှက်ဆိုင်၂ရလုံးမှာတိုးချဲ့ဖို့အတွက်အရေးကြီးတဲ့ခြေလှမ်းတစ်လှမ်းဖြစ်တယ်လို့လည်းဆိုပါတယ်။ဝန်ကြီးချုပ်နဲ့မတွေ့ဆုံမီမှာအမေရိကန်ကာဝေးဝန်ကြီးဟာအမေရိကန်တပ်သားတွေကိုတနင်္လာနေ့ကတွေ့ဆုံနှုတ်ဆက်ခဲ့ပါတယ်။right Austin ဟာစင်ကာပူကိုတွားရောက်ခဲ့ပြီးတဲ့နောက်ထိုင်းနိုင်ငံကိုခီးဆက်ခဲ့တာပါ။အမေရိကန်နိုင်ငံရဲ့ထိပ်တန်းတန်မှန်တူဖြစ်တဲ့ Derek Chollett ကလည်းထိုင်းနိုင်ငံအပေါ်ဝင်အာရှနိုင်ငံတွေကိုခီးလှည့်နေခဲ့ပါတယ်။အာရှနိုင်ငံတွေရဲ့ထောက်ခံမှုကိုအမေရိကန်ကဖြတ်သိမ်းသွားခဲ့တယ်လို့တရုတ်ကာကွယ်ဝန်ကြီးကဂျွန်လ17ရက်နေ့စနေနေ့လိုမှာကျင်းပခဲ့တဲ့အာရှကာကွယ်ရေးညီလာခံမှာတော့ဆွတ်ဆွဲသွားခဲ့ပါတယ
်။88မျိုးဆက်ကောင်းဆောင်ကိုဂျင်မီနဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွှတ်တော်အမတ်ဟောင်းကိုဖြူးစီရတော်အပါဝင်၄ယောက်ကိုနောက်ဆုံးအဆင့်တည်တံ့အတည်ပြုထားတာနဲ့ပတ်သက်လို့အာဆီယံလက်ချောက်ဥက္ကဋ္ဌစီမှာရှင်းလင်းချက်ပေးပို့လိုက်တဲ့အကြောင်းမြန်မာစစ်ကောင်စီကဗီဒီယိုကိုပြောပါလိမ့
်။ကျွန်တော်အနေနဲ့ကတော့ဒီတည်တံ့ချမှတ်မှုနဲ့ပတ်သက်ပြီးကျွန်တော်သတင်းစာရှင်တွေဟိုသတင်းစာရှင်တွေပေါ်မှာတချင်ချိုးမီဒီယာလည်းပြောပြတာဖြစ်တယ်။သူတို့ရဲ့ကြီးလွန်ခဲ့တဲ့ပြစ်မှုတွေရတောင်းရရတာဖြစ်တယ်။အေးဟာနဲ့ပတ်သက်ပြီးတော့အဲကျွန်တော်တို့အနေနဲ့လည်းသူတို့ပြစ်မှုခဲ့တဲ့ဆောင်ရွက်ခဲ့တဲ့ပြစ်မှုတွေအဲသူတို့ဒလန်တို့ဆွဆဲပြီးတတ်ဖြတ်ခဲ့တဲ့လူကြီးစီစဉ်ခဲ့တဲ့ဟာတွေလက်နက်ခဲယမ်းတွေပံ့ပိုးပေးခဲ့မှုတွေဒါနဲ့ပတ်သက်ပြီးအထောက်အထားတွေပေါ့နော်။ထောက်ထားတွေပြည်ပညာထောက်ထားတွေကိုကျွန်တော်တို့ကမ္ဘောဒီးယားဝန်ကြီးချုပ်စီကိုဒါ17ရက်နေ့စနေနေ့ပေါ့နော်17ရက်နေ့ညကကျွန်တော်တို့ဒါအထုံးနေပေးလိုက်ပါပဲ။
တိုက်ခိုက်မှုကိုတည်တံစီမှုပြင်ဆင်နေရကိုပြန်စင်းစားဖို့အာဆီယံဥက္ကဋ္ဌကမ္ဘောဒီးယားဝန်ကြီးချုပ်ကစစ်ကောင်စီကိုပြီးခဲ့တဲ့ရက်ပိုင်းကပဲတောင်းဆိုခဲ့ပါတယ်။ဒီတည်တံအမိန့်ချထားတာကိုလက်တွေ့လုံဆောင်မယ်ဆိုရင်တော့နိုင်ငံတကာမှာကြေကြေပြပြစမ်းကျင်တုံ့ပြန်မှုတွေဖြစ်ပေါ်လိမ့်မယ်ဆိုပြီးတော့လည်းဝန်ကြီးချုပ်ဟွန်ဆန်ကထောက်ပြထားခဲ့ပါတယ်။အလားတူဝေတီယုံနိုင
ဒီနေ့ကိုစီစဉ်နေဆွဲကိစ္စဟာစစ်ကောင်စီရဲ့လူခွေးနဲ့တရားဥပဒေစိုးမိုးရေးပေါ်မှာကိယုမဆိုင်ဘူးဆိုတာကိုထောက်ခံပြထပ်မံပြတာလိုက်တာဖြစ်တဲ့အကြောင်းမဲခင်နိုင်ငံခြားရေးဌာနကလည်းတွစ်တဲ့လူမှုကွေရမှာရေးသားခဲ့ပါတယ်။နိုင်ငံတော်တမင်ကဒေါအောင်ဆန်းစုကြည်နဲ့တပ္ပရာဦးဝင်းမျိုးကိုဆွဲဆိုထားတဲ့အဂရိလိုက်စားမှုတွေတဲကကြီးဟဲ့ရင်9ရက်နာဝယ်ယူတာနဲ့သက်ဆိုင်တ ားစုကြီးကပြည်သူတွေကိုနေ့စဉ်မြစ်တာပို့တာပေးနေသလိုပြည်သူတွေတဦးနဲ့တူဖေးမှကူညီလောက်ကန်ကြဖို့တိုက်တွန်းလိုက်တဲ့အကြောင်းတရားရုံးနဲ့နှိဆက်သူတွေကပြောကြပါတယ်။ NLD အစိုးရလက်ထက်မှာရဟယင်ငါရန်နာဝယ်ယူတာနဲ့ပတ်သက်ပြီးနိုင်ငံတော်အတိုင်ပင်ခံဒေါက်အောင်ဆန်းစုကြည်ဦးဝင်းမြင့်နဲ့လူကပြောင်ဝင်ကြီးဒေါက်တာဝင်းမြတ်အေးတို့အပေါ်အာဂရိလိုက်စားမှု၅မှုနဲ့တရားစွဲဆိုခဲ့တာပါ။အဲ့ဒီအမှုတဲကအမှုနှမှုကတော့အချိန်ပြည့်အောင်မစည်းတဲ့အတွက်နိုင်ငံတော်ကနှင့်လာလဲဆိုပြီးစွဲဆိုထားတာကတမှုရဟယင်ကိုစစ်ဆေးပြုပြင်တာနဲ့တက်ခဲ့ရင်ပြင်ဆင်မှုချိုးတင်ငွေပေးထားတာတွေအတွက်နိုင်ငံတော်ကနှင့်လာလဲဆိုတာကတမှုလို့ဖြစ်ကြပါတယ်။ဒီကနေ့စစ်ဆေးရမှာတရားလိုဥအောင်ခန့်ကိုလည်းဦးစိမ့်မင်းဟိန်းတို့ကိုနှစ်ဖက်ရှိနေသူကအပြန်အလှန်စစ်ဆေးခဲ့ကြပါတယ်။
မြန်မာနိုင်ငံမှာလူသက်တွေကိုတန်ဖိုးထားကြဖို့နဲ့ဘာသာရေးအဆောက်အုံတွေဆေးရုံတွေကျောင်းတွေကိုအလေးမြတ်ထားပြီးတော့ထိပါဆော်ကားစရာတွေမလုပ်ကြဖို့ခရီးရန်ဖုံးတော်ကြီးတွေကတောင်းဆိုသွားပါတယ်။လူကုန်တိုက်ခါနဲ့ဘဝတစ်ခုဖြစ်တည်နိုင်ခွင့်ကဘာနဲ့မှအထူးကိမခံနိုင်ဘူးဆိုပြီးတော့ဂျူလာ7ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့မြန်မာနိုင်ငံကက်သလစ်ဖုံးတော်ကြီးများအဖွဲ့ချုပ်ညီလာခံ CBCM ကြီးညာချက်မှာဖော်ပြထားပါတယ်။ညီလာခံကိုဂျူလာ9ရက်နေ့ကနေ10ရက်နေ့ထိကျင်းပခဲ့တာဖြစ်ပြီးတော့မြန်မာနိုင်ငံကက်သလစ်ဆရာတော်ကြီးများအဖွဲ့ချုပ် CBCM ဥက္ကဋ္ဌကိုင်းကျုပ်ဖုံးတော်ကြီးချားစမန်ဘိုလေးကြီးကြီးညာချက်မှာပါဝင်လက်မှတ်ရေးထိုးခဲ့ပါတယ်ရှင်2022ခုနှစ်ဇွန်လ13ရက်တနင်္လာညရဲ့ထိတ်တန့်ရောက်သတင်းတွေကိုဥတ္တမောင်တန်းနဲ့မအီတန်စင်တို့တင်ဆက်ပေးခဲ့တာဖြစ်ပါလိမ့်ရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ပြပေးကြပါမယ်။ကရင်ပြည်နယ်မြောက်ဝတီမြို့တောင်ဘက်ဝေါ်လီမြို့ရဲ့အဝင်ကစစ်တပ်နဲ့ရဲပူးပေါင်းတပ်ဆွဲထားတဲ့ရဲစခန်းကို KNLA ကရင်အမျိုးသားလူမျိုးရေးတပ် KNDO ကရင်အမျိုးသားကာကွယ်ရေးတပ် PDF ပြည်သူ့ကာကွယ်ရေးတပ်စတဲ့ပူပေါင်းတပ်ဖွဲ့တွေကဒီကနေ့မနက်ပိုင်းမှာစခန်းကိုဝင်ရောက်စီးနှင်ခဲ့ပါတယ်။ဒီလိုစခန်းကိုဝင်ရောက်စီးနှင်ရမှာတော့အဲ့ဒီစခန်းကစခန်းမှုအပါအဝင်ရဲတပ်ဖွဲ့ဝင်3ဦးကိုဖမ်းမိခဲ့တယ်လို့ဆိုပါတယ်။ဒီတိုက်ပွဲတွေအတွင်းမှာစခန်းထဲမှာဖမ်းထားတဲ့ CDM ရဲ3ဦးကိုလည်းကယ်ထုတ်လာနိုင်တယ်လို့ဆိုပါတယ်။ဒီကြောင့် VOA မြန်မာပိုင်းသတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်
။ကရင်ပြည်နယ်မြောက်ရီမြို့တောင်ဘက်ဝလီမြို့ဝင်ကစစ်တပ်နဲ့ရဲပူးပေါင်းတပ်ဆွဲထားတဲ့ရဲစခန်းကို KNLA ကရင်မျိုးသားလွတ်မြောက်ရေးတပ် KNDO ကရင်မျိုးသားကာကွယ်ရေးတပ် PDF ပြည်သူ့ကာကွယ်ရေးတပ်စတဲ့ပူးပေါင်းတပ်ဖွဲ့တွေကဂျွန်လ13ရက်နေ့မနေ့အစောပိုင်းမှာပဲဝင်ရောက်စီးနင်းခဲ့ပြီးနှစ်ဖက်ပစ်ခတ်မှုတွေဖြစ်ခဲ့ပါတယ်။ဝလီမျိုးပေါ်မှာပဲတိုက်ပွဲတွေဖြစ်ခဲ့ပြီးတဲ့နောက်မှာတော့ရဲတပ်ဖွဲ့ဝင်3ဦးကိုအရှင်ဖမ်းမိခဲ့တယ်ဆိုပြီးကရင်မျိုးသားအစည်းအရုံးနိုင်ငံခြားရေးဌာနပြောရေးဆိုခွင့်ရှိသူဖရိုစော်တော်နီကအခုလိုပြောပါတယ်။
ဟုတ်ကဲ့အဲ့တော့တင်ပြတော့ဥပမာလေးဒီမနေ့ပိုင်းမှာတင်ဟိုတန်းတင်းနေတာလေအဲ့လိုပဲဝေါ်လီမှာလေတဝင်းကြီးကပါရဲစခန်းလာစစ်တပ်လက်နက်ကြီးတော့ပြစ်တယ်တော့ပြစ်တာပေါ့နော်အဲ့အဲ့ဒီရဲစခန်းပဲကြတော့နှစ်ယောက်ကြတယ်လို့ပြီးရအောင်အော်ရှင်ဖမ်းမိတာကတော့၃ယောက်ဖမ်းမိတယ်လို့ပြောတယ
်နှစ်ဖက်တိုက်ပွဲတွေဖြစ်ပွားပြီးတဲ့နောက်ဝလီရဲစခန်းမှာဖမ်းဆီးချုပ်နှောင်ထားတဲ့ CDN ရဲတပ်ဖွဲ့ဝင်၃ဦးကိုလည်းကယ်ထုတ်လာခဲ့တယ်လို့လည်းပြောပါတယ
်သူတို့ကလုန်းကြီးဖန်သွားတယ်ပါမသိဘူးလေအဲ့မှာဖန်သွားတော့ရှိတယ်။အဲ့ဒါဖန်သွားတော့အဲ့မှာသူတို့တိုက်ပွဲဖြစ်တော့အဲ့မှာစခန်းကျသွားတော့သူတို့အဲ့ဒီသူတို့ဆောက်အောင်ကြောခေါ်ထုတ်ပါ
။စစ်ကောင်စီတပ်တွေနဲ့ရဲတပ်ဖွဲ့ဝင်တွေစခန်းချထားတဲ့ဝလီမြို့ဝင်ကရဲစခန်းကုန်းကိုတိတ်ပိုက်ခဲ့ရမှာလက်နက်ခဲယမ်းများသိမ်းဆီးရမိတယ်လို့လည်း KNU ဘက်ကပြောပါရယ်။ဝလီရဲစခန်းစီးနှင်းခံရတဲ့ဖြစ်စဉ်နဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်တာမရှိသေးပါဘူး။ KNLA ကရင်မျိုးသားလွတ်မြောက်ရေးတပ် KNDO ကရင်မျိုးသားကာကွယ်ရေးတပ် PDF ပြည်သူ့ကာကွယ်ရေးတပ်စတဲ့ပူးပေါင်းတပ်ဖွဲ့တွေဟာပြီးခဲ့တဲ့မေလ17ရက်နေ့တုန်းကလည်းစ စစ်တပ်ကနှစ်ပေါင်း၃၀ကျော်အခိုင်အမာတက်ဆွဲထားတဲ့ဒေဘောဘောစစ်ခန်းကိုတိုက်ခိုက်သိမ်းပိုက်ခဲ့တယ်လို့မလ၂၁ရက်နေ့ကလည်းစစ်ကောင်စီရဲ့နေကြားခံစစ်ခန်းတစ်ခုဖြစ်တဲ့မော်ကီစခန်းကိုKNL နဲ့ပူးပေါင်းတပ်တွေကသိမ်းပိုက်ခဲ့တာပါအခုလိုမျိုးသိမ်းပိုက်မှုတွေအတွင်းKNU ဘက်ကထိခိုက်မှုတွေလည်းရှိတယ်လို့စစ်ကောင်စီဘက်ကတပ်ဖွဲ့ဝင်အတော်များများတိုက်စုံးခဲ့ပြီးအရှင ဒီနေ့မှာတော့ပြီးခဲ့တဲ့နှစ်ဒီဇင်ဘာလကစပြီးနှစ်ဖက်တိုက်ပွဲရဲ့ပြင်းထန်ခဲ့တာပါနှစ်ဖက်တိုက်ပွဲရဲ့အတွင်းစစ်ကောင်စီဘက်ကလေကြောင်းကနေတိုက်ခတ်မှုတွေမကြာခဏလုပ်ခဲ့ပြီးလက်နက်ကြီးတွေနဲ့ရွာတွေဘက်ကိုပြစ်ခတ်မှုတွေလုပ်ခဲ့တာကြောင့်ဒေသခံ၈ရွာတွေကဒုက္ခသည်၃000လောက်ဟာနေရာရင်းကိုဆုံးခွာပြီးချောက်လန့်၄ပါးကြာတဲ့အထိတောင်ရင်းမြစ်တစ်ဘေးနဲ့
ဒီနေ့မှာနားဆင်ရမယ်နောက်ဆုံးရသတင်းတွေကိုတင်ဆက်ပေးကြမှာလေ ချင်းပြည်နယ်ကံပတ်လက်မြို့နယ်တွင်မှာဂျွန်လ9ရက်နေ့ကနေဒီကနေ့23ရက်နေ့အထိချင်းကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တို့ကြားမှာတိုက်ပွဲတွေဖြစ်ပွားနေပါတယ်စစ်ကောင်စီတပ်ကနေသိမ်းပိုက်ထားတဲ့ကံပတ်လက်စီဒီအက်တပ်ရင်း2စခန်းတည်ရှိတဲ့ဘတ်ကော့ဆိုတဲ့ဒီစခန်းနဲ့ကံပတ်လက်မြို့ပေါ်မှာတိုက်ပွဲဖြစ်ခဲ့တယ်လို့စီဒီအက်တာဝန်ရှိသူတွေနဲ့စစ်ကောင
တွေဖြစ်ပွားနေပါတယ်အထူးသဖြင့်စစ်ကောင်စီတပ်ကနေတင်ဆက်ထားတဲ့ CDF တရင်နှစ်စခန်းတည်နေရာဇာကုတ်အောက်ချင်းငယ်ဌာနချုပ်နဲ့ကံပက်လက်မြို့နယ်ထွေထွေအုပ်ချုပ်ရေးမှုရုံးကိုတိုက်ခိုက်ခဲ့တယ်လို့ကံပက်လက် CDF ပြန်ကြားရေးတာဝန်ရှိသူတဦးက VOE ကိုပြောပါတယ်
ကျွန်တော်တို့ကိုရက်ကနေစရပေါ့ဆက်ပွဲကဆက်နေရဲ့အပြီးပေါ့မနေ့ကကျွန်တော်တို့7နာရီကနေညနေ9နာရီအပြီးအနေကုန်ကြီးပါပေါ့ဒီကမှုကြီးတွင်းမှုရှိတယ်ပေါ့အဲ့မှာစတော့ကျွန်တော်တို့တရင်ဟိဝကောက်တရင်တစ်ခါမှသဆွဲထားတဲ့စစ်ကောင်စီတပ်တွေကိုကျွန်တော်တို့ဝိုင်းဝန်းပြီးမှကျွန်တော်တို့ပြစ်ခတ်တယ်ကျွန်တော်တို့ရဲ့စခန်းကိုရွှေပစ္စည်းကြတယ်ပေါ့လေနောက်ပိုင်းမှာတရင်ဟိတခံကနေထွက်လာကြပြီးမှကျွန်တော်တို့ရှိတဲ့နေရာတွေကိုဖတ်ပြီးမှစစ်ကြောင်းထိုးစစ်ဆင်နေပေါ့ထိုးစစ်ဆင်တဲ့အခါမှာကျွန်တော်တို့ဖက်ကခုခံတိုက်ခိုက်တော့အဲ့တိုက်ပွဲမှာဆက်တူထက်မနေတဲ့အရေးအတွက်နဲ့တည်ဆုံမှုရှိမလို့ကျွန်တော်တို့ခံမှန်းရတယ်ဗျအဲ့ဒီကနေတစ်ဆက်သေးမှာပဲကျွန်တော်တို့ကမ်ပလက်မြို့မှာစေုံယုံမှာပတ်ဆွဲထားတဲ့ဟာတွေကိုကျွန်တော်တို့ဝင်ရောက်ကြည့်ခတ်တယ်ပေါ့အဲ့မှာ၅ဦးထက်မနေတည်ဆုံပြီးတော့တန်ရာရရှိသူတွေများမယ်လို့ကျွန်တော်တို့ခံမှန်းရပါတယ်
ကြည့်ခဲ့တဲ့ဂျွန်လ၁၀ရက်နေ့တုန်းက CDF တရင်နှစ်စခန်းတည်နေရာဇာကုတ်ဌာနချုပ်နဲ့ YDF စခန်းကိုစစ်ကောင်စီတပ်တွေကနေအင်အားအလုံးရင်းနဲ့ထိုးစစ်ဆင်ပြီးတိမ့်ပိုက်ခဲ့ပါတယ်။လက်ရှိလက်လွတ်လိုက်ရတဲ့စခန်းတစ်ခုကိုပြန်ရရှိဖို့တိုက်ပွဲဝင်နေစေပဲလို့ကံပက်လက် CDF ပြန်ကြားရေးတာဝန်ရှိသူတဦးကပြောပါတယ
်ကျွန်တော်တို့ YDF ဆိုတဲ့တရုတ်ဖို့စီရစခန်းရဲ့ကျွန်တော်တို့ရဲ့တရင်နှစ်စခန်းရဲ့အဲ့တော့ကျွန်တော်တို့အခုချင်းချင်းပြန်လဲတိတ်ပိုက်တာတို့မျိုးတော့မရှိသေးဘူးဗျကျွန်တော်တို့ဖိလစ်ပီးမှာတိုက်ပွဲပြင်းထန်လာနိုင်ပြရှိရဲ့
ကံပက်လက်မြို့နယ်အတွင်းတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကအခုလိုတုံ့ပြန်ပြောဆိုပါတယ
်ကံပက်လက်မှာတော့ဖြစ်ခဲ့တာဖရဲနေမှာတော့ရင်းရှိတယ်မျိုးရဲ့မြောက်ဖက်မှာဖြစ်ခဲ့တာရှိတယ်လုံချုံကြီးတပ်ဖွဲ့တွေရောကျမ်းပဲ50လောက်ကဖြစ်တာရှိတယ်အဲ့မှာတော့ဒီဟာဘုံသီးတွေရဲ့ကျဲတွေရဲ့ PND ရန်တောင်းတွေရဲ့မိခဲ့တဲ့ဟာဖြစ်စဉ်တစ်ခုရှိတယ်နောက်တစ်ခုကတော့စနေရက်နေ့မှာတခါရှိတော့စနေရက်နေ့မှာတော့ကံပက်လက်မှာရှိတဲ့ဖီဟုတ်ရုံမှာလုံလုံလေးယူနေတဲ့ရဲတပ်ဖွဲ့ဝင်တွေကိုလာပစ်တာရှိတယ်ဒီဘက်ကတော့ထိခိုက်ဒဏ်ရာရတော့မရှိဘူးဘက်ကတော့အလိုတနက်တလက်ရရှိတာရှိတယ
် CDF ကံပက်လက်အပါအဝင်မဟာမိတ်တွေဖြစ်တဲ့ The Youth Force PDF ညောင်ရန် SOR PDF တရင်နှစ် YRPA တို့ပူးပေါင်းတပ်ဖွဲ့နဲ့စစ်ကောင်စီတပ်တို့တိုက်ပွဲဖြစ်ပွားနေတာပါဒီလိုရက်ရှည်ဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်အနီးဝန်းကျင်ရွာတွေဖြစ်တဲ့ဖံပုံရဲလောင်ပန်းကြော့တော်ဖားပြိုင်စတဲ့ရွာသား900နီးပါးစစ်ပေးတိမ်းရှောင်နေရပြီးအခုထက်ထိနေရက်မပြောင်းနိုင်သေးဘူးလို့စစ်ရှောင်အကူအညီပေးအဖွဲ့ဝင်တဦးက VOE ကိုပြောပါတယ်တိုက်ပွဲဖြစ်ပွားနေတဲ့ရွာလေးရွာကရွာသားတွေပါဝင်စစ်ကောင်စီစစ်စင်ရေးလမ်းကြောင်းတစ်လျှောက်မှာရှိတဲ့ကျေးရွာ900ရွာကပြည်သူ 2,000 ခန့်ဟာလေစစ်ပေးတင်းရှောင်နေကြရပါတယ်။လုံခြုံရေးအခြေအနေအရဒီစစ်ပေးရှောင်တွေကိုအကူအညီပေးဖို့ခက်ခဲနေတယ်လို့စစ်ရှောင်ကူညီရေးအဖွဲ့တွေကပြောပါတယ်။အလားတူချင်းပြည်နယ်နဲ့ကပ်နေတဲ့သခိုင်းတိုင်းကလေးမြို့ပေါ် Dahan Yakwe Male, John La Sanyanika, Dibwe Tibagabi, Lena Jijao, Ne in the Chu Piasigedelu, Galin Yuganda Uga, Viu Gubiovare.
Ninyara, Dahama, Dibwe Jedit, Lena Ji, Sun and I Logan, and I Log Hitan, Lena Ji, Sejetamane, Tide, Lumi Yakwa Dideo, in the Lone Chi, Luti Aramajadi.
Leshi Kalinu ne, down by Didama, Didakan Gawaye, the Puene, Sikansi Tadweja, Dibweb Tibwara Mashibime, Sikansi Tadwegani, Homelin Unibago, Tosis Sinidelu, Didagan Rigasuare, Tigere Milaga, Kalinu ne, down by Didama, Didakan Gawaye, BDF, Apuene, Sikansi Tadweja, Dibweri, Dreamha, Anezo, Jiwa, Guya, Misho Kayabi, Ainchi, Natanka, Milan, Jungayabare, Leshi, Misho Kayare, Shapo Yua, Dune Yua, Ache Si Yua Bema, Sikansi Sejani, Mishirolu, Ragan Chu, Niyet Yandara Rishibime, and Yazuka Mepian Naija de Bulu, Sibesha, Kuni Puerika, Biovarish.
Kambalane Galin Yubaga see Chini, my engine, I do Yabiga Piparishin, the Satebabe, Palawabaga Chini, letting Yabiza Mari. Chinine, Palawa Munima, Yamasitaga, Mubo, Lungjung Yugo, Domian Tadalu, Dizakan Bidurego, Pansi, Sisiraga, Pumiala, Elu, Palawa, Dizakaniga, Piobare. Dila saw buying Dongale, Palawa Muboga, Ya e Mutune, Yadat Ugo, Sitagani, Pansi Cosan Dabido, a cool chainty, Midazu winning, a Satu, Mia de Bulu, Midazu winning up Piobare, Dijan.
ပြေဆုံးရန်ကုန်ကပေးပို့တဲ့တရင်ကိုငင်းချန်ပြောပြပါရှင်ပြီးခဲ့တဲ့မေလအကုန်ပိုင်းကမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေးအဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားခဲ့တဲ့ပလဝမြို့နယ်မှာဒေသခံတွေကိုဖမ်းဆီးစစ်ဆေးတာတွေရှိနေပြီးမြို့ပေါ်မှာလည်းလုံခြုံရေးတွေတိုးမြင့်ထားတယ်လို့ပလဝဒေသခံတွေကပြောပါတယ်ပလဝဒေသခံကတော့
200万的大概都五盘子砍他的路，牛宝马嘞，人家他，是谁人家里的账？所以你要来路，不然话地大概都个表吧。那都说现在天马啊，都，只能说牛嘞，你在一些地方你晒的，也得到呢，牛天马晒的这个，搞的咯，只能说牛砍他来个，少年了不？嗯，那就看看多少么嘞，那就别办个多少嘞，只能说你那个，那个生意那个少了你家了不？
拍戏看他的天嘛，本来话没有呢，本来当一个个，但俺在困难的以为，五年交来八万币，啊，盘看伢的那个那个，啊，苦钱的实在没伢得了着，谁不那伢的路，他没撇度个表话嘞。哦，潘巴拉罗的，李艳妮阿婆喏，李艳妮阿尼比较哇，十年的伢的过来啦，过来，过来啦嘛，那比较潘巴拉些，啊，潘巴拉伢的过来啦嘛，那潘巴卡嘛罗，配话罗，都罗话。
ဘလို့ဘလို့အကြောင်းနဲ့လာဖမ်းနေဆိုတာတော့ညီမတို့လည်းမသိဘူး။ဟိုအဖေကိုသူတို့ခေါ်သွားတဲ့နေရာနေစပြီးတော့ဒီနေ့အချိန်ထိအဖေရဲ့အစအနာကိုလည်းမရဘူး။အဖေဘလို့နေလဲဆိုတာလည်းညီမတို့မသိဘူး။အဖေကိုပြန်မထားလဲဆိုတာလည်းညီမလည်းမသိ။ညီမတို့လည်းဒီနေ့အချိန်ထိမသိရသေးဘူးရှင်။ဖမ်းဆီးခံထားတဲ့ဦးမြင့်ကျော်ဟာတောင်ရလုပ်ငန်းလုပ်ကင်သူတူဖြစ်ပြီးတော့ကျမ်းမာရေးအတွက်စိုးရိမ်နေ
ဒီကောင်စီပြောခွင့်ရဗိုလ်ချုပ်ဆောင်မင်းထွန်းကတော့အဲဒီဒေတာမှာပုံမှန်လုံရုပ်လုံးစင်အတိုင်းဆောင်ရွက်နေခြင်းတာဖြစ်ကြောင်းအခုလိုတုံ့ပြန်ပါတယ်။ဘယ်လိုပဲမှာတော့ကျွန်တော်တို့ကဒီကလရာမြစ်စီမံကိန်းလုံဆောင်နေရရှိတယ်။ကလရာမြစ်စီမံကိန်းလုံဆောင်နေနေရာမှာယခင်တော့အဲဒီစီမံကိန်းနဲ့ပတ်သက်ပြီးတော့ကြာကျွန်တော်တို့ကနောက်ဆက်မှုရဟန္တာမှုတွေရှိခဲ့တာရှိတယ်။အဲဒါနဲ့ပတ်သ
ကိုဘီဆောင်ရတာလည်းမရှိရော့ဘီဆောင်ရတာလည်းမရှိပီခဲ့တဲ့မေလာကုန်ပိုင်းလောက်ကပလဝမျိုးနယ်အတွင်းကအပေါင်းသားကြီးရွာမှာရခိုင်လက်နက်ကိုင်အေးတပ်ဖွဲ့နဲ့မြမစစ်တပ်အကြတိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့လက်ရှိမှာလည်းစီရေးတင်းမာနေတယ်လို့ဒေသခံတွေကပြောပါတယ်စီရေးတင်းမာနေတဲ့ပလဝဘက်မှာအတော်လာကန့်သက်ခံထားရတာကြောင့်ဒေသခံတွေအနေနဲ့စာဝတ်နေရေးအခက်ကြုံနေရတယ်လို့ ဒေသခံတွေကပြောပါတယ်ပြီးခဲ့တဲ့နှစ်တွေကလည်းပလောဝဘက်မှာရခိုင်အေးလက်နက်ကင်တပ်ဖွဲ့နဲ့မြမစစ်တပ်အကြားတိုက်ပွဲအကြီးအကျယ်ဖြစ်ပွားခဲ့တာကြောင့်ထောင်ထဲချီတဲ့ဒေသခံတွေအိုးအိမ်ဆုံးခွာထွက်ပြေးခဲ့ရတယ်လို့သေဆုံးဒဏ်ရာရသူတွေလည်းအများကြီးရှိခဲ့ပါတယ်ခင်ဗျာ
ချင်းပြည်နယ်ဘက်ကစီးရဲအခြေအနေကိုညဉ့်ညံ့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ရခိုင်ဘက်မှာငြိမ်းချမ်းရေးဆွေးနွေးနေတဲ့အကြောင်းသတင်းနဲ့ဆက်ပြီးတင်ဆက်ပေးကြပါမယ်စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ဒီကနေ့မနက်ပိုင်းနေပြီးတော့မှဆွေးနွေးရမှာတော့ ALB
လို့ခေါ်တဲ့ရခိုင်ပြည်လူမျိုးရေးပါတီဘက်ကငြိမ်းချမ်းရေးဆွေးနွေးပွဲတွင်ကိုဇော်ဝင်းလှိုင်ပြောပြပေးပါရှင်စစ်ကောင်စီဥက္ကဋ္ဌကဖိတ်ခေါ်ထားတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကိုတိုင်းဒေသနဲ့ကိုင်အဖွဲ့10ဝက်တက်ရောက်ဖို့စီရင်ပေးထားတာမှာဒီကနေ့ရခိုင်လူမျိုးရေးပါတီ ALB က6ဖွဲ့မြောက်အဖြစ်ဆွေးနွေးခဲ့ပါတယ်ဒုက္ကဋ္ဌဒေါ်စောမြရာဇာလင်းဦးဆောင်တဲ့ ALB ကိုယ်စားလှယ်အဖွဲ့ဟာ
ဘုဂျိုမူဂျီမေအောင်လိုင်းနဲ့ဒီကနေ့မနက်ကတနာရီကြာလောက်ဆွေးနွေးခဲ့ကြတာပါ။ဒီအပီကအဓိကပြည်တော်စုရေးနဲ့ရခိုင်ပြည်နယ်အရေးကိုဆွေးနွေးခဲ့ကြောင်းဆွေးနွေးပွဲမှာပါဝင်ခဲ့တဲ့ဘုဂျိုခိုင်ဆိုးမြကအခုလိုပြောပါတယ်။ဒီတော့ဒီမှာတော့ကအဲ့မှာနေဖြစ်ဖြစ်ဒီလိုမျိုးဘယ်လိုတိစားကြမလဲ။ယင်းချင်းကဥပမာအားဖြင့်ယင်းချင်းရေကိုမပါဝင်တဲ့လူတွေရှိနေရတယ်အဲ့ဒီလူ
ဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့က
ก็คือว่าเจนเนอเรลเอเทโรลิลิชิเนี่ยชื่อเนี่ยเนี่ยไอ้ที่แกที่อยู่ตรงนี้ว่าชื่อชาญญาเนี่ยเจมาดูอยู่เนี่ยตรงนี้ชาญญาไปตรงนี้ชาญญาไปดูชื่อชาญญาไอ้ที่เอาแต่ว่าชื่อชาญญาที่เอสก็มาตรงนี้ชื่อชาญญาหม่อมเขาจนเราก็ไปดูชาญญาเนี่ยไอ้เรามาตรงนี้ชาญญาเอาแต่ในตรงนี้ชาญญาเอาแต่ว่าจนเราไปดูที่นี่ที่ชาญญาเนี่ยไอ้เรามาเรื่องเราแล้วชื่อเรื่องที่ตรงไหนเนี่ย
ပါတီဒီကတဲ့ရလေးပါတီကြရတယ်တခဲကလေးတော့တည်ပြီးဆုံးဖို့လေးကိုလေးကျွန်တော်ကလောက်ရမယ်လို့ကျွန်တော်အဲ့လိုဆိုဒီခုတလေးကိုပြည်ရေးအတောင်ချင်ရမယ်လို့ကျွန်တော်အဲ့လိုဒီစစ်ကောင်စီကဒီကနေ့ဆွေးနွေးပွဲမှာ
ULAAHLAAHLAAHLAAHLAAHLAAHLAAHLAAHLAAHLAAHLAAHLAAHLAAHLAAHLAAHLAAHLAAHLAAHLAAHLAAHLAAHLAAHLAAHLAAHLAAHLAAHLAAHLAAHLAAHLAAHLAAHLAAHLAAHLAAHLAAHLAAHLAAHLAAHLAAHLAAHLAAHLAAHLAAHLAAHLAAHLAAHLAAHLAAHLAAHLAAHLAAHLAAHLAAHLAAHLAAHLAAHLAAHLAAHLAAHLAAHLAAHLAAHLAAHLAAHLAAHLAAHLAAHLAAHLAAHLAAHLAAHLAAHLAAHLAAHLAAHLAAHLAAHLAAHLAAHLAAHLAAHLAAHLAAHLAAHLAAHLAAHLAAHLAAHLAAHLAAHLAAHLAAHLAAHLAAHLA ့အဲ့အချင်းပြီးပါလေတဲ့
လောလောဆယ်စစ်ကောင်စီဥက္ကဋ္ဌကဖိတ်ကြားထားတဲ့ညဉ့်ဉန်းဆွေးနွေးပွဲကိုအေအေဘက်ကမတက်ရောက်တာကတော့နှစ်ဖက်အကြားယုံကြည်မှုတိစောက်ဖို့လိုအပ်နေတာဖြစ်နိုင်ကြောင်းလည်းပြောပါတယ်ပြီးခဲ့တဲ့နှစ်ပိုင်းတွေကအေအေနဲ့စစ်ကောင်စီတပ်အကြားမှာတိုက်ပွဲတွေပြင်းထန်ခဲ့ပြီး2029ခုနှစ်ကုန်ပိုင်းမှာအပြစ်ခတ်ရဆဲထားတာဖြစ်ပါတယ်ဒီကနေ့ကျင်းပတဲ့ဆွေးနွေးပွဲကိုစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမေအောင်လှိုင်စစ်ကောင်စီအဖွဲ့ဝင်ဗိုလ်ချုပ်ကြီးညထွန်းဦးဒုတိယဗိုလ်ချုပ်ကြီးမိုးမြင့်ထွန်းဒုတိယဗိုလ်ချုပ်ကြီးရာပြင်းနဲ့ ALP ပါတီဒီဥက္ကဋ္ဌဒေါ်စောမြရာဇာလင်ဗဟိုအလုံးမှုဆောင်ကော်မတီဝင်တွေဖြစ်တဲ့ခိုင်စိုးမြနဲ့ခိုင်ပေါ်လင်းတို့တက်ရောက်ကြောင်းစစ်ကောင်စီကသတင်းထုတ်ပြန်ထားပါတယ်။နောက်ရက်ဒီမှာတော့ ALP ကိုယ်စားလှယ်အဖွဲ့ဟာစစ်ကောင်စီရဲ့ငင်းချမ်းရေးဆွေးနွေးရေးအဖွဲ့နဲ့အမျိုးသားညီညွတ်ရေးနဲ့ငင်းချမ်းရေးဖော်ဆောင်မှုညီနန်းရေးကော်မတီတို့နဲ့ဆက်လက်ဆွေးနွေးမှာဖြစ်ပါတယ်စစ်ကောင်စီကတိုင်းနာလက်နက်ကိုင်နေနဲ့ဆွေးနွေးနေချိန်မှာပဲကချင်ကရင်ချင်းနဲ့မြမပြည်အလဲပိုင်းဒေသတွေမှာတော့စစ်ကောင်စီတပ်နဲ့တိုင်းနာလက်နက်ကိုင်နေ PDF တွေအကြားတိုက်ပွဲတွေဖြစ်ပွားနေပါတယ်အမေရိကန်နိုင်ငံရဲ့ဌာနရဲ့အတိုင်ပင်ခံ Direct Show လေးကတော့စစ်ကောင်စီအနေနဲ့နိုင်ငံတော်ကလက်နက်ကိုင်တိုက်နေသူတွေကိုအနိုင်ရဖို့ဖြစ်နိုင်ခြေသိမ့်မရှိပဲဒီမိုကရေစီကိုပြန်လည်ဖော်ဆောင်သင့်တယ်လို့ပြောဆိုထားပါတယ်ခင်ဗျာ
စစ်ကောင်စီဥက္ကဋ္ဌနဲ့ရခိုင်ပြည်လွတ်မြောက်ရေးပါတီတို့ငြင်းငြဲရေးဆွေးနွေးကြတဲ့သတင်းကိုစော်ဝင်းလိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်တနင်္လာညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲမကြခင်မှာထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝတ်မှာတော့တနင်္လာညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေဖြစ်တဲ့သတင်းနောက်မှဆုစီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှနဲ့တက်တက်ရောက်သတင်းလောက်အစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင်
VOA အစီအစဉ်တွေကို Radio Yuwin Dan Jaru အပြင် Facebook စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း Facebook စာမျက်နှာလေးစာကတော့ facebook.com/voe.burmese.news ဖြစ်ပါတယ
်မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2022ခုနှစ်ဇွန်လ13ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်ည10နာရီခန့်ထုတ်လွှင့်ပေးမယ့်အစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါစီဝါရေးခန္ဓာဘလော့ဂါတွေပြောသမျှအစီအစဉ်နဲ့တက်တက်ရောင်သတင်းလွှာမတိုင်ခင်မှာတော့အရင်ဆုံးသတင်းနောက်မှတ်စုအစီအစဉ်ကိုတင်ဆက်ပေးကြပါရစေ။ဆရာနာတင်ထားတဲ့ကာလမြန်မာနိုင်ငံတဝန်းမြို့ပြတောရွာလုံခြုံရေးကင်းမဲ့နေပြီးတော့လူထုကပူပန်နေတဲ့အကြောင်းရန်ကုန်ကပေးပို့ထားတဲ့သတင်းနောက်မှတ်စုကိုကိုသားညူတင်ဆက်ထားတာရှုစားနာဆင်ပါရှင်။
မနက်ကမှအာနာသိမ့်ပြီးတဲ့နောက်ပိုင်းနိုင်ငံတွင်ပြည်ပခအခြေအနေတွေကြောင့်မြို့ပြရောကျေးလက်နေပြည်သူတွေမှာပါသူတို့ရဲ့နေစဉ်ဘဝလုံခြုံရေးအတွက်စိုးရိမ်ပူပန်နေကြရပါတယ်။လူနေထူထပ်တဲ့မြို့ကြီးတွေမှာတရားဥပဒေစိုးမိုးမှုအားနည်းနေတယ်လို့လက်နက်ကင်ပြည်ပခတွေရှိနေတဲ့ဒေသတွေမှာလည်းလုံခြုံမှုကင်းမဲ့နေတယ်လို့ဒေသခံတွေကပြောကြပါတယ်။မြို့ရောကျေးလက်မှာပါလုံခြုံမှုကင်းမဲ့နေတဲ့ဒီအခြေအနေကိုရန်ကုန်ကနေပြီးတော့သတင်းတောက်မှတ်စုဖြစ်နေပေးပို့ပါရတယ်။ကျွန်တော်သားညူပြောပြမှာပါလူနေထူထပ်တဲ့မြို့ပေါ်တွေမှာအုပ်စုဖွဲ့အနိုင်ချိန်ပြီးတော့ပစ္စည်းလူယူတာတွေ၊နောက်နေမှာလူမရှိတော့ဖောက်ထွင်းခိုးယူတာနဲ့အလူကျန်းစီဓမြတိုက်တာတွေကနေဘက်အချင်းတွေမှာပါခက်ဆိတ်ဆိတ်ဖြစ်လာနေပါတယ်။ရန်ကုန်နဲ့မန္တလေးလိုမြို့ကြီးတွေမှာလည်းဒီလိုကိစ္စတွေမကြာခဏဆူလိုကြုံတွေ့နေရပြီးတော့ကိုယ့်ရဲ့လုံခြုံရေးအတွက်ကိုယ်တိုင်ပဲတာဝန်ယူနေကြရတယ်လို့ဒေသခံတွေကပြောပါတယ်။ဒေသအသီးသီးကနေပြီးတော့ရောက်လာကြတဲ့လူဝန်စားပေါင်းစုံနေထိုင်တဲ့ရန်ကုန်မြို့မှာဆိုရင်လေခိုးဆိုးလူနှိုက်တဲ့ရာဇဝတ်မှုတွေပိုများလာပါတယ်။ပြည်ကရပိုင်းတွေကလှိုင်းသားရမြို့တယ်မှာနေအိမ်တဲထိဝင်ပြီးတော့အလူကျန်းစီးတာဖြစ်ခဲ့တယ်လို့ပဲနေ့လယ်နေခင်းအချိန်မှာတော့မှပျက်စီးလူယူမှုတွေအခုနောက်ပိုင်းမှာပိုများလာတယ်လို့ကိုရိုင်းကြုံတွေ့ခဲ့ရသူရန်ကုန်မြို့ခံကုစစော်ကပြောပါတယ
်။ဟိုနေ့စဉ်ဒီခေတ်မြောက်ကြားနေရတယ်။ကျွန်တော်ကအလုံးမလူလို့ပြီးတာလို့ပြီးခဲ့တလားဆိုကျွန်တော်ရဲ့တန်ရဲ့ချင်းမိခဲ့တရားလက်ထက်တော့မှထိုင်နေနဲ့၃ကျင်းပေါ့နော်။အဲ၃တစ်ပွဲမှာတကယ်တည်းကအတူအကျွေးလာဆရာရယ်။ချထုတ်ထုတ်တော့မှရှိသေးတယ်ပဲ။လာပြီးတော့လူသွားပြီးတော့ကြည့်ရအဲ့တော့လက်ကိုမိပဲကိုင်ပေါက်တဲ့နေမှာအဲ့တနက်နဲ့တင်မလို့ပြတ်သွားတယ်တနက်ဆိုတော့ဟိုတော့ဘက်စနက်ပုံစံမျိုးလောက်ကလူတွေကမလိုက်ရတော့ကိုင်ရဆိုတော့ကျွန်တော်ဟိုတောင်းကနေပြီးတော့၃စီးစီပြီးပြီးခဲ့ပါတစ်စီးရိုးရိုင်းကစားထက်လို့အလုံးအပေါက်ဆွေးလို့ခိုးခံရအဲ့ဒီနေ့နေ့စိန်ကြီးပဲလူရှိနေတဲ့အချိန်တိုင်းပုံစံမျိုးတွေပဲဖြစ်တာဘာလူရှိနေတဲ့နေရာရပ်ပတ်မှောင်လို့သကောင်းကျော်လို့ဟိုဖြစ်တဲ့ပုံစံမျိုးတွေဟိုဟိုကတကယ်လည်းဖြစ်တာလည်းမဖြစ်တိုင်းပါဆိုလို့ရှိရင်ကဲလူစီကားနဲ့၉နာရီထိုးပဲရှိသေးတယ်ແລະຈະຕໍ່ລະເອົາເລີຍນາວທີ່ຍັງໄດ້ບາຍ9ຫນ້າອີກລောက်ແລະຊິໄດ້ແກ່ໂຫລຸປີວ່າໄປເອີຕໍ່ສັ່ງຂໍວ່າໄດ້ແລະຍ້ແດກກອງໄລເຊດໂຕວ່າເອົາເອົາປົ່ງແມ່ນນີ້ບໍ່ຍ້ໂອຫຼັງໂຕໂຫເຊດໂຕລະໂຕອັດຕະລະມາໂຕລົງຍົງມາແນ່ເລຍລະບໍ່ໂຕໂຕມາລະໂຕມາຊ້າຊ້າປີຫນາຍບໍ
່ຈີ້ປີຫນາຍປ້າມິນຍີລັງກະນິນຕິມາແລະປີກະແດມີລະ30ດີໂຕກະອະນຸຈັນຊີລືຍະຫມູ່ຜິດເຂົ້າວ່າແລະຈັມມາຍີມາກອງແນ່ອພ້າໂອແນ່ອິງຄູຜິດຕູຫຍောက်ແທ້ຊິຫນີແດເຊີມາລູດີກູຈູ້ແນ່ຕົກດ້າຖောက်ປີနေအိမ်တွင်းကရွှေထဲပစ္စည်းနဲ့ငွေသားတွေကိုယူသွားတယ်လို့ကာယကံရှင်တွေကပြောပါတယ်။ကြီးမားရဲစခန်းမှာအမှုဖွင့်ခဲ့ပြီးတော့ကျူးလွန်သူ9ဦးကိုဖော်ထုတ်ဖမ်းဆီးထားပြီးအယူဆောင်နေတယ်လို့ချစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားပါတယ်။နေအိမ်မှာလူမရှိချိန်ပစ္စည်းခိုးယူခံရတာတွေကိုကာယကံရှင်တချို့ကသူ့ရဲ့လူမှုကွန်ရက်တွေပေါ်မှာရေးကြပြီးမဲ့ရဲဌာနမှာတွားပြီးတော့အမှုဖွင့်တိုင်ကြတာမျိုးနင်းလာပါတယ်။မန္တလေးမြို့မှာလည်းအရင်လိုမျိုးလမ်းတွေပေါ်ကိုလူသွားလူလာတင့်မရှိတော့ပြီးမဲ့အကြောင်းကိစ္စရှိလို့တွာလာရတဲ့အခါမျိုးမှာကိုယ့်ရဲ့အန္တရာယ်ကိုကြည့်ပြီးတော့ရှောင်နေရတယ်လို့ဒေသခံဥချိုကပြောပါတယ
်ဖြစ်တဲ့ဟာတွေကပုံမှန်တွေကအချို့သတင်းတွေကြတော့မဟုတ်ဘူးဘာမှမချောက်နေတဲ့ဟာတွေရှိတယ်တကယ်ဟုတ်တဲ့ဟာတွေလည်းရှိတယ်ပို့ပြီးတော့အကြောက်တရားပေါ့နော်ဖြစ်အောင်လုပ်နေတဲ့ဟာတွေလည်းရှိတယ်ဒါပေမဲ့သိရတာတစ်ခါတော့ကျွန်တော်တို့အရင်နဲ့တာရင်တော့မလုပ်ဘူးမှာတော့ခံစားရတယ်ဗျာကျွန်တော်တို့တွာလာတဲ့ခါမှာအနေနဲ့အဲဒရင်ထားပါတယ်ဒီစိတ်လို့ဆိုလို့မတော်ရတော့စာသွားပြီးဆိုတော့သုံးပြီလို့ဒါဖြေရပါ့ကိုကဘောပဲဖြေလျှော့ကြရမယ်အလေးစားပေါ့နော်အဲ့လိုမျိုးကြီးဖြစ်တယ်ပြအနေလေးဒါလေးဆိုတော့လူသိန်းဝင်လာရင်နည်းနည်းဒရင်ထားပါတယ်အဲ့လိုမျိုးကြီးကလူသိန်းကလူသိန်းလာဘယ်လိုမှမသိကြဘူးလေလာတော့လာနေအဆမှာပေါ့နော်ဒါတချို့ကတော့အဲ့လိုရက်ွက်လေးနဲ့သိညတာတွေရှိပြောနေတာကျွန်တော်တို့ပြည်သူတွေကကိုတောင်းဝန်ကိုယူတယ်မဖြစ်အောင်ကိုကကိုနေကိုယ်ကိုကြည့်ကြွားလာလောက်ရှာနေရတဲ့သဘောမျိုးရှိတာပေါ့နော်ဖြစ်သွားရင်ကျွန်တော်တို့ဒီကရန်ကျောင်းအားကိုရမဲ့ပါလေ
အာနာသိမ့်ပြီးတဲ့နောက်ပိုင်းအခုလိုမျိုးမြို့ပေါ်တွေမှာခိုးဆိုးလူနှိုက်မှုရာဇဝတ်မှုတွေပိုများလာပြီးတော့တရားဥပဒေစိုးမိုးမှုအားနည်းနေတဲ့ချိန်ထဲမှာပဲ နေမျိုးနဲ့ကျစ်လက်တွေမှာလဲစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားစီးပိပိခါတွေကြောင့်အိုးရင်စွန့်ခွာထွက်ပြေးကြသူတွေများလာပါတယ်။စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားနေရာတချို့မှာပြင်းပြင်းထန်ထန်တိုက်ပွဲတွေရှိနေပြီးတော့နှစ်ဖက်စလုံးကလည်းမြေမြုံမိုင်းတွေကိုအသုံးပြုကြပါတယ်။ကြားပြည်နယ်ဒမောဆိုးမြို့နယ်နားမှာမြေမြုံမိုင်းကိုအများဆုံးတွေ့ရပြီးတော့လမ်းကြား၊နေအိမ်ကြား၊စက်ခင်းတွေကြားထဲမှာမြေမြုံမိုင်းတွေကိုထောင်ထားတဲ့အတွက်ဒေသခံတွေအများဆုံးထိခိုက်နေရတယ်လို့ဒမောဆိုးဒေသခံတူကပြောပါတယ်။
မင်းကအမျိုးသားများတူတူဆက်လက်ဆိုင်ရှိတယ်၊ထောက်မှန်ရှိတယ်၊စစ်စစ်မှန်ရှိတယ်ပေါ့နော်။ပြီးတော့ပိုင်မှန်ရှိတယ်။အဲဒီလိုအမျိုးသားလေးမျိုးလားမျိုးတော့အကျွန်တော်တို့သူ့ပေါ်ရရှိတယ်ပေါ့နော်။တကယ်တော့ကျွန်တော်တို့ဆက်လုံးဆက်လုံးအမျိုးဆက်လုံးကိုလုံးအမျိုးရတဲ့ရတဲ့ကျွန်တော်တို့သူ့ပေါ်ရရှိပေါ့နော်။နောက်ဆိုကျွန်တော်တို့ပြည်သူတွေလည်းဟိုမပြောင်းရဲတော့ဘူးလို့ပြောတဲ့မလုံချုံတော့ခုကသူတို့စိုက်ထားတဲ့အစည်းအဝေးတွေပေါ့နော်။ကျွန်တော်တို့ဟိုပြောင်းစီးပြီးတော့စားသုံးဖို့လည်းအဆင်မပြေတော့ဘူးဗျာ။
စကိုင်းတိုင်းထဲမှာဆိုရင်လဲစစ်ကောင်စီတပ်တွေနဲ့ PDF တွေအပြန်အလှန်ပစ်ခတ်နေကြတာကနေတိုင်းနှီးပါလို့လို့ဖြစ်နေပြီးတော့ဒီတိုက်ပွဲတွေရဲ့နောက်ဆက်တွဲအဖြစ်ကြီးရွာနေရင်တွေမိရှုခါရတာဆက်ပြိုးရေးလုပ်ငန်းတွေရန်နာထားရတာဒေသခံတွေအိုးရင်ဆွန့်ခွာထွက်ပြေးကြရတာတွေရှိနေပါတယ်။ဆက်နာသိမ်းပြီးတဲ့နောက်ပိုင်းပျက်စီးသွားတဲ့အထက်မှာလူနေအင်ဂျီတွေအပြင်ဘာသာရေးအဆောက်အုံတွေလည်းပါဝင်လာပါတယ်။စစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူ့ကာကွယ်ရေး PDF အဖွဲ့တွေကြားလက်နက်ကင်ပြိပခါတွေအများဆုံးဖြစ်နေတဲ့စကိုင်းတိုင်းဝက်လက်မြို့နယ်တွေမှာဆိုရင်မင်းမြေမလုံးကြုံလို့ထွက်ပြေးနေရသူတွေရှိသလိုပဲတချို့ကတော့ကုရကုဒစနစ်နဲ့ယာယီတဲထိုးပြီးနေဖို့လို့နေရပြန်လာသူတချို့ရှိပေမဲ့အများစုကတော့အခုတက်တီကိုပြန်မလာနိုင်ကြသေးဘူးလို့ဒေသခံတူကသူနေရတာမလုံးကြုံတဲ့အခြေအနေကိုပြောပြပါရယ
်ငါကနေနေတိုင်းလူတွေကအကုန်လုံးပြန်လာမနေရတော့ဘူးလို့လူကကြွလေဟိုအိမ်ပြန်လာခဲ့တယ်ဟိုတယောက်နှစ်ယောက်လာကြည့်ကြည့်တော့ဘာမှဟိုသူတို့မှယူစရာလည်းမရှိတော့ပျက်စီးသွားတော့ကြတော့တော်တော်ကိုအကြောက်တရားလေးဝင်ပြီးတော့အကုန်လုံးဒီဘက်ပြန်မရောက်ကြဘူးအစိုးရတည်းလောက်ပဲပြန်လာကြတာခုအချိန်နေရတော့ပြန်လဲထူထောင်ရေးရတော့လောက်ကြပါတယ်လောက်တယ်ဆိုတော့ကဟိုကောင်းမွန်ရတော့မဟုတ်ပါဘူးယာယီတို့မိုးကလေးတွေတို့ထရွက်တဲလေးတွေတို့တော့ပြန်ပြောအလိုစောက်ပြနေကြရတော့ပေါ့
လိုက်ကောင်မျိုးနဲ့အနီးတစ်ဝိုက်ကကြီးရွာတွေမှာဆိုရင်လဲရှမ်းပြည်နယ်ဘက်ကိုရွာလုံးကျွတ်ကိုထွက်ပြေးခိုးလုံနေကြရပါတယ်ကြားပြည်နယ်နတ်မခုံမျိုးကနေပြီးတော့အိုးရင်ဆွန့်ခွာထွက်ပြေးလာသူတူကတော့လက်နက်ကြီးကြားတဲ့အချိန်မှာသူ့ရဲ့နေအိမ်ပါသွားတယ်လို့အသည့်တွေကပြောပေမဲ့လဲသူကရင်တွားကြည့်ဖို့ကလည်းအခုချိန်ထိကိုနည်းမြေမလုံးကြုံသေးလို့ခက်ခဲနေတယ်လို့ဆိုရတယ်
။ဒီမှာနေမှာဒါပြင်းရန်ဆက်တိုက်ခဲ့တဲ့ချိန်နေမျိုးပေါ့နော်။နေလို့လည်းဖြစ်ခါကြောကျွန်တော်အင်အားမိန်းမပေးခါကြောလမ်းတောက်လျှောက်ကိုကျွားခါကြောမိမယ်လို့တော့ထင်တာပဲနောက်ပြီးတော့အခုအဆက်တွေတစ်ဆင့်တစ်ဆင့်ပေါ့နော်။မိတယ်လို့တော့သူကပြောတော့ပြောတာပဲတကယ်ဟိုဘလို့ဖြစ်တယ်ဆိုတော့အတိုင်းတောင်တည်ပြတော့နည်းနည်းခက်တယ်။အင်းကလုံးဖြစ်ပေါ်လို့ဆိုတာဒီကျွန်တော်တက်တာအနေနဲ့ကျုပ်ဆောင်မှဖြစ်လာတဲ့အိမ်လေးအဲကြောင့်မလို့ရှင်းပြအောင်ပြန်ထူထောင်ဖို့ဆိုတာတော့မလွယ်တဲ့အတွက်ဟိုဘလို့မှပြောမပြတ်နိုင်တော့အောင်ပါလေ
မြန်မာနိုင်ငံအတွင်းမှာတိုက်ပွဲနဲ့နိုင်ငံရေးပြည်ပခအခြေအနေတွေကြောင့်ရှေ့ပြောင်းနေထိုင်သူဥယျဟာတက်တန်းကျော်သွားပြီလို့ UN OCHA ကုလသမဂ္ဂလူသားချင်းစာနာကူညီမှုညှိနှိုင်းရေးဝန်ကထုတ်ပြန်ပါတယ်အဲ့ဒီထဲမှာတော့ဆာနာသိမ်းပြီးတဲ့နောက်ပိုင်းအိုးရင်ဆွန့်ခွာထွက်ပြေးကြသူ9သိန်းနီးပါးပါတယ်လို့ဖော်ပြပါတယ်ပိပခါရီဆက်ရှိနေပြီးတော့တွာလာရေးခက်ခဲမှုတွေနဲ့လုံခြုံရေးအခြေအနေတွေကြောင့်ပြည်တွင်းရောပြည်ပကပါလူသားချင်းစာနာမှုအကူအညီတွေပေးနိုင်ဖို့ကလည်းခက်ခဲနေပါဗျ။စာနာသိမ်းမှုတစ်နှစ်ကျော်ကြာလာခဲ့ပြီပဲလေ။မြို့တွေပေါ်မှာလုံခြုံမှုအားနည်းနေသလိုကြီးလက်တွေမှာပိပခါရီကြောင့်နေရဆွန့်ခွာပြေးကြရတဲ့အတွက်မြန်မာပြည်သူတွေမှာလုံခြုံရေးဆုံးရမှုတွေကြုံနေရတဲ့အခုလိုအခြေအနေတွေကိုဒေတာပတ်စုကနေပြီးတော့တင်ဆက်လိုက်ပါရခင်ဗျာ။ကျွန်တော်တားညူဦးပါ။
စစ်ကောင်စီလက်ထက်မြန်မာနိုင်ငံတဝန်းလူလူလုံခြုံရေးကင်းမဲ့နေတဲ့အကြောင်းဒီသတင်းပတ်ရဲ့သတင်းတော်မတ်စုအစီအစဉ်မှာကိုသားညူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါမယ်။ 73C ဈေးတက်နေတာကြောင့်တည်ယူပို့ဆောင်ရေးလုပ်ငန်းကျုံသွားတယ်လို့စီးပွားရေးလုပ်ငန်းတွေအတွက်လည်းကုန်ကျစရိတ်ပိုများသွားစေပါတယ်။စားသုံးသူတွေမှလည်းကုန်စင်တုံကြီးမြင့်မှုတွေနဲ့ရင်ဆိုင်နေကြရပါတယ်။73C ဈေးကြီးမှုကိုအတင်းကျပ်ကင်တွယ်နိုင်မှာမဟုတ်ကြောင်းဒါပေမဲ့လည်းဈေးကွက်အတွင်းမှာ 73C ပို့ပြီးတော့မှရရှိနိုင်ရေးအတွက်ရုရှားကနေဝယ်ဖို့စ조사နေပါတယ်လို့စစ်ကောင်စီဘက်ကပြောပါတယ်ဒီသတင်းပတ်ရဲ့စီးပွားရေးအစီအစဉ်မှာမတ်တိန်ကြီးထိုက်တင်ဆက်ထားတာနားဆင်ပါရှင
်ကဘာတဝမ်းမရေရာမတေချာမှုတွေယူကရိန်းစစ်ပွဲနဲ့နိုင်ငံတွင်းအခြေအနေတွေကြောင့်မြန်မာနိုင်ငံမှာ2022ခုနှစ်ဖေဖော်ဝါရီလကနေမတ်လအတွင်းလောင်စာဆီဈေးနှုန်းဟာ18ရာခိုင်နှုန်းထိတက်လာကြောင်းကုလသမဂ္ဂရဲ့စနတ်ရိတ်ခအစီအစဉ် WFP ကမေလကုန်ပိုင်းကထုတ်တဲ့မြန်မာဆိုင်ရာအခြေအနေအစဉ်ခန်းစာမှာဖော်ပြပါတယ် ၂၀၂၁ခုနှစ်ဖေဖော်ဝါရီလကရှိခဲ့တဲ့လောင်စာဆီစည်းနှုတ်ရဲ့၂ဆကျော်ထိနှစ်ထောင်၂၀ခုနှစ်မတ်လကုန်မှာတက်လာခဲ့တာလို့ထောက်ပြပါတယ်။လောင်စာဆီစည်းတက်တာကြောင့်တေယူပို့ဆောင်ရေးစည်းရိတ်ပုံများသွားစီပြီးလက်လီစားကုန်စည်းနှုတ်ကြီးမြင့်သွားစီကြောင်းဖေဖော်ဝါရီလကနေမတ်လအတွင်းအခြေခံစားကုန်စည်းနှုတ်ဟာဆေးရကိုင်းနှုတ်တက်သွားပြီး ချက်ခိုင်းပြည်နယ်မှာတော့၂၉ရာခိုင်နှုန်းနဲ့ကယားပြည်နယ်မှာတော့၂၆ရာခိုင်နှုန်းထိစံချိန်တင်မြင့်တက်ခဲ့ကြောင်းပြီးခဲ့တဲ့၂၀၂၁ခုနှစ်ကာလတူအချိန်ကနေနှိုင်းယှဉ်ရင်တော့၃၂ရာခိုင်နှုန်းကျော်မြင့်တက်လာတာဖြစ်တယ်လို့ WFP ကထောက်ပြပါတယ်။ကုန်စည်နှုန်းကြီးမြင့်တဲ့တန်ကိုခန့်ကျရသူတွေထဲမှာအိုးအိမ်စွန့်ထွက်ပြေးနေကြရသူတွေလည်းပါဝင်ပါတယ်။ရခိုင်ပြည်နယ်ပေါက်တော်ဆစ
Yellow Yabadi Lash.
Yellow Yabadi.
Goes in on Tapadla. Just see the Zita Padla.
Tapada. Okay, goes in the Tapada.
Sasi is in no half, he poila cani, malatri, Nasaton Yakai no Pumia lapi, and Yasukaro, they you posa ye see it at that young ne. Pirin, Willen no Matini Najanglu. WFP ကထောက်ပြပြီးစံစည်းနှုန်းကတော့နိုင်ငံတော်လုံးနေပါမှာဖေးဖွိုင်းနဲ့မလအတွင်းခုနှစ်ရာခိုင်နှုန်းဈေးတက်ကြောင်းဓာတ်မြေဩဇာဈေးတက်တာကြောင့်စားနပ်ရိတ်ခါဈေးကဆက်တက်နေနိုင်တယ်လို့လည်းဖော်ပြပါတယ်ချင်းကချင်းကရနဲ့စကိုင်းရောက်ပိုင်းတို့မှာတော့ကုန်စည်သေးယူပို့ဆောင်ရေးအခက်အခဲတွေရှိကြောင်းကုန်တယ်ရဲ့ပြောဆိုချက်ကိုလည်းကိုကဖော်ပြပါတယ် ချင်းပြည်နယ်ပူတာဦးမှာတော့တေယူကွင်းပြုတဲ့ဆက်အိပ်အရွယ်အစားကိုကန့်သတ်ထားကြောင်းကုန်တယ်ရီအပြောကိုကိုကဖော်ပြထားပါတယ်။ကုန်တင်ကပြေးဆွဲသူတွေအတွက်လည်း73စီစီးနှုန်းချင်းမြှုပ်ချောင်းပုံမှန်အလုပ်မဖြစ်တော့ဘဲတချို့ကားတွေရပ်ထားကြရပါတယ်။ကုန်ကားလုပ်ငန်းရှင်တဦးကဗီအိုအေကိုအခုလိုပြောပါတယ်။
ကျွန်တော်ကလောလောဆယ်ကျော်ဟိုဒီလိုရက်ထားတယ်စီစားတဲ့ကားတစ်စီးရက်ထားတာပုံမှန်အလုပ်လည်းပတ်နေအောင်ရဲအဲ့လိုမျိုးပဲလုပ်လို့လုပ်နေတာအကိုက်ကိုက်လို့လုပ်နေတာတော့မဟုတ်ဘူးအမြဲကားကြီးရှိနေတော့ဒီတိုင်းပဲဟိုဝင်နေနေရတယ်မတော့ဘူးဆိုပြီးအဲ့လိုမျိုးခံထားတာစက်သုံးစီစီးနှုန်းချင်းလာတာကြောင့်ကုန်ကကိုပို့ပြီးတော့တောင်းခံလာကြရပါတယ်
စာတောက်ကုန်တေယူပို့ဆောင်ရေးဖိုင်းမှာတော့အရင်လိုကုန်မများပြီမဲ့လေနိုင်ငံတော်ဝန်တေယူပို့ဆောင်ရေးဆက်လက်လှည့်ပတ်နေပါတယ်ဒါပေမဲ့73စီရတာကပုံမှန်မဟုတ်ဘူးလို့ကုန်ကားလုပ်ငန်းရှင်ကပြောပါတယ်လူတလောက်အဲဟိုတစ်ခါတလေလူတလောက်မရဘူးဗျအခုရပ်ပိုင်းတော့ပြန်ရပြန်ဘူးဟိုတည့်ရခုရပ်ပိုင်းတော့ငွေတဲ့ဈေးကတည့်ရတော့ကဟိုဝယ်လို့တော့မရဘူးဒီဈေးရတဲ့စီရဟုတ်လို့
စက်သုံးစီဈေးနှုန်းချင်းမြင့်တာကိုတော့တင်းတင်းကြပ်ကြပ်ထင်းချုံနိုင်ဖို့အလားအလာသိမရှိဘူးလို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စွန်မင်းထွန်းကဗီအိုအေကိုပြောပါတယ်စက်သုံးစီကစင်ကာပူကနေတွင်းတာလို့ရှိတယ်စင်ကာပူကနေနေစဉ်ဖြစ်နေတဲ့ဈေးနှုန်းပေါ်မှာကျွန်တော်ကအနည်းဆုံးအခွန်ကောက်တဲ့အနည်းဆုံးအခွန်ကောက်ရင်ဈေးပို့ဆောင်ရေးဈေးရည်အဓာရီပဲပေါင်းပြီးတော့ကျွန်တော်နေစဉ်ဈေးနှ
Nijang, Russia Tanga Satonsi when I put Jusan Nijang led to got VOA Gupio Body.
A form of Yashi in the battery, you know, not a teaching song when you are with Rashanang and where you go, General Song Yan Yashi, Rashanang and where you go on there, General Yaki Gerda and General. ฟังเยอะแค่ผู้ที่ไม่ใช่เด็กด้วยผู้ใช่มาอาจจะต้องนั่งยังตาแล้วไม่ใช่เด็กรู้ดอกที่ยากด้วยมาจะรู้ว่าวันนี้นายมาบอกวันนี้นายเอาไปฟังเยอะนี่แหละค่ะมาอยากให้น้องตัวนั้นเนี่ยเราจะรู้ความมีชีวิตที่ยากเนี่ยก็จะนับเป็นอายุนี่ที่ยากแล้วไม่ใช่เรื่องง้อจะรู้ที่เราลองดูว่าที่เช่นนายกด้วยจะรู้ฟังเยอะนี่แหละที่ตาเลย
WFP跟马拉顿头的几个新农民山亚新看上马坡边的上起眼给他瑞天马罗，不半夜一里拉牛家接队长，南安镇回来后，工作日老早起来，啥时蹲工的不得养活，而且有个人不离不开的实施比双人别的难，上个月开始农亚新项目，公司都有不少也干得吃队长，亚新项目干得呢，新农今年新目的一边。 人们能够对马为头大队为了一大队马，跟着部队、自己部队个，共同的一段开开片实行的路来破边插板的。 ကုန်စည်တည်ယူပို့ဆောင်ရေးလုပ်ငန်းပိုင်းမှာတော့လက်ရှိမှာလုံတိုင်းအင်အားလဲရော့သွားသလိုပြေးဆွဲတဲ့ကုန်ကားအစီအတွက်လဲကျဆင်းသွားပါတယ်မြို့ဝင်မြို့ထွက်တိုင်းမှာခေကြီးတွေ့ပေးလာရပါတယ်လုပ်ငန်းတွေရှေ့ဆက်လုပ်ဆောင်နိုင်ဖို့အတွက်ဆက်သုံးစီအပေါ်မှာမူတည်တယ်လို့လဲပြောကြပါတယ်
မတိုင်ကြီးထိုင်းစီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးကဏ္ဍပါရှင် တက်တက်ရောက်သတင်းလာမတိုင်ခင်မှာတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ဒီသတင်းပတ်မှာတော့EUမှာဓာတ်အားသွင်းမှု USB-C ကြိုးပဲလိုတော့တဲ့အကြောင်းကိုတင်ပြပေးကြပါမယ်။EUဥရောပသမဂ္ဂနိုင်ငံတွေမှာအီလက်ထရောနစ်ပစ္စည်းတွေကိုဓာတ်အားသွင်းတဲ့ကြိုးတစ်မျိုးတည်းတသမတ်ထက်ဖြစ်အောင်သတ်မှတ်ဖို့သဘောတူညီလိုက်ကြပါတယ်။စမတ်ဖုန်းအပါအဝင်ဓာတ်အားပြန်ပြီးတော့သွင်းနိုင်
smartphone အသစ်ဝယ်မယ်ဆိုရင် iPhone ဝယ်မလား Samsung ဒါမှမဟုတ်တခြား phone ဝယ်မလားဆိုတာအရင်မေးခံရမှာပါ အဓိကကွဲပြားတာကတော့ iOS စနစ်နဲ့ Android စနစ်ဖြစ်ပါတယ် စနစ်မတူတဲ့ smartphone တွေရဲ့ဓာတ်အားသွင်းနဲ့ charger တွေလည်းမတူကြပါဘူး Apple company ထုတ် iOS စနစ်3 နောက်ဆုံးပေါ် iPhone တွေက Lightning cable အမျိုးအစားနဲ့ဓာတ်အားသွင်းရတာဖြစ်ပြီးတော့ Samsung Nokia စတဲ့ Android စနစ်3 ပစ္စည်းတွေက USB-C အမျိုးအစားကျိုးနဲ့ဓာတ်အားသွင်းရပါတယ် အဲ့လိုမျိုးကွဲပြားနေတာတွေကိုတမျိုးတည်းဖြစ်အောင်လို့ဓာတ်အားသွင်းကျိုးတမျိုးတည်းထုတ်ရတော့မယ်လို့ EU ဥရောပတပ်မကနိုင်ငံတွေကြားမှသဘောတူလိုက်ပါပြီ iPhone smartphone ရော Android smartphone မှာရှိသူတွေအနေနဲ့ phone အားသွင်းမှုအတွက်ကျိုးတမျိုးစီလိုနေတဲ့အခြေအနေဖြစ်တော့မှာမဟုတ်ဘူးလို့ EU တာဝန်ရှိသူတွေကကျွမ်းလာခွင့်ရနေတော့ကကြေညာခဲ့ပါတယ်
So today we have made the common charger a reality in Europe. European consumers were frustrated with multiple chargers piling up
ဥရောပမှာဓာတ်အားသွင်းနဲ့ချာဂျာတမျိုးတည်းဖြစ်အောင်ဒီနေ့လက်တွေ့အကောင်အထည်ဖော်တတ်မှတ်လိုက်ပါပြီဥရောပကဝယ်ယူသုံးဆွဲသူတွေအနေနဲ့အိမ်မှာချာဂျာတွေအမျိုးစုံအများကြီးစုပုံနေတာကိုစိတ်ပျက်နေကြပါတယ်အခုတော့အိတ်ဆောင်အီလက်ထရောနစ်ပစ္စည်းအားလုံးကိုချာဂျာပုံစံတမျိုးတည်းသုံးပြီးတော့ဓာတ်အားသွင်းနိုင်ကြတော့မှာပါဝယ်ယူသုံးဆွဲသူတွေအတွက်အဆင်ပြေလွယ်ကူဖို့နဲ့အမှိုက်တွေလျ
ွင်းနိုင်တဲ့ portable electronic ပစ္စည်း15မျိုးအနေနဲ့ USB-C အမျိုးအစားချိုးကိုပဲတုံ့ချရတော့မှာဖြစ်ပါတယ်။ဒါအသွင်းချိုးတစ်မျိုးနဲ့တတ်မှတ်လိုက်တဲ့ဥပဒေအသစ်ထဲမှာ smartphone တွေ tablet computer တွေ e-reader တွေ earbud headphone headset စတဲ့နှာချက်တွေ digital camera တွေအိတ်ဆောင် video set တွေတည်ယူသွားနိုင်တဲ့ portable speaker တွေအလုံးအကျုံးဝင်ပါတယ်။laptop computer တွေလည်းဥပဒေအသစ်အတိုင်းလိုက်နာရမှာဖြစ်ပေမဲ့ laptop ထုတ်လုပ်သူတွေကိုအပြောင်းလဲလုပ်ဖို့အတွက်လပေါင်း40အချိန်ပေးထားပါတယ်။အခုလိုမျိုးဓာတ်အသွင်းချိုးကိုတသမတ်ထဲတတ်မှတ်လိုက်တဲ့အတွက် electronic အမိုက်တွေအများကြီးတက်တာသွားလိမ့်မယ်လို့ EU ဈေးကွက်ဆိုင်ရာ commissioner မင်းကြီးကပြောပါတယ်
။ This new rules will save more than 1000 tons of electronic waste per year. Could you imagine?
ဒီဥပဒေက electronic အမိုက်တစ်နှစ်ကိုတန်ချိန်တစ်ထောင်ကျော်ရော့သွားစေမှာဖြစ်ပါတယ်။စဉ်းစားကြည့်ပါဦးဗျာ။ဥပဒေတစ်ခုတည်းကနေပြီးဒီလောက်အမိုက်တွေနည်းအောင်လုပ်နိုင်မယ်ဆိုတာဘယ်လောက်ကောင်းလိုက်တယ်လဲ။ဒါရင်မကပါဘူး။ carbon dioxide တန်ခွေထုတ်လုပ်မှုကီလို200လောက်လည်းလျော့နေသွားစေပါလိမ့်မယ်။ smartphone အလုံး10တန်းနဲ့ကုန်ကျန်းတန်ချိန် 2600 နဲ့ညီမျှပါတယ်။လက်ရှိအခြေအနေအရကုန်ကျန်းတွေဘယ်လောက်လိုအပ်အရေးကြီးတယ်လဲဆိုတာကျွန်တော်တို့အားလုံးသိကြပါတယ်။
2024ခုနှစ်မရောက်ခင် electronic ပစ္စည်းတွေအတွက် USB-C အမျိုးအစားဓာတ်အသွင်းချိုးကိုပဲသုံးရတော့မယ်လို့တတ်မှတ်ဖို့ EU နိုင်ငံတွေကြားသဘောတူလိုက်တဲ့အတွက်အထူးကတက်ရောက်မှာက Apple Company ဖြစ်ပါတယ် EU ကဥပဒေအသစ်ပြဋ္ဌာန်းဖို့လွန်ခဲ့တဲ့တစ်နှစ်လောက်ကစပြီးစူးစမ်းခဲ့ခြင်းတွေက Apple Company ကစိုးရိမ်ကြောင်းထုတ်ဖော်ပြောခဲ့တာပါစမ်းသစ်တီထွင်မှုတွေကိုကန့်တက်လိုက်သလိုဖြစ်သွားမှာဖြစ်ပြီးတော့သူတို့ပစ္စည်းသုံးဆွဲသူတွေတည်းထိခိုက်လိမ့်မယ်လို့ Apple Company ကပြောခဲ့တာပါiPhone, MacBook စတဲ့ Apple ထုတ်ပစ္စည်းတွေကိုတုံးနေတဲ့ Spain နိုင်ငံမှာနေတဲ့ DJ စုစုကတော့ EU ရဲ့လုံဆောင်ချက်တွေကိုကြိုဆိုပါတယ်
။အခုက I'm using a lot of different equipments for my music DJ setup and also producing လုပ်နေရရှင်တဲ့ I'm using USB-C direct input.
Guitar Paddy Bo DJ set PC ရွေး Guitar Paddy Bo နဲ့ဆိုင်တဲ့ PC တွေကိုချိတ်ဆက်ဖို့ USB-C ဂျိုးကိုသုံးနေရပါတယ်. MacBook ကိုလည်း USB-C ဂျိုးနဲ့ဆက်ထားပါတယ်. iPhone ကြတော့ Lightning ဂျိုးဖြစ်နေတော့တိတ်တိတ်ပဲရှိပါဦး.
USB-C ပဲသုံးတာ. So of course like iPhone ကLightning port on that it doesn't make sense because also for
iPad jack တော့လေ USB-C အပေါက်ဖြစ်နေပြန်ပါတယ် Apple ထုတ်ပစ္စည်းတွေမှာကိုဓာတ်အသွင်းတဲ့အပေါက်ကတမျိုးစီဖြစ်နေတာအတိတ်ပဲမရှိလာပါဘူးတက်နိုင်ရင်ပစ္စည်းတွေနဲ့နိုင်တယ်ပြန်နေပဲကျွန်တော်ထားကြည့်ပါတယ်အားလုံးတမျိုးတည်းဖြစ်အောင်လုပ်ရတာကျွန်တော်တော့ကြိုက်ပါတယ်ကမ္ဘာပတ်ဝန်းကျင်ကိုထိန်းသိမ်းရလဲရောက်ပါတယ်ဒီဥပဒေကတိတ်အရေးကြီးတဲ့ဥပဒေဖြစ်ပြီးတကမ္ဘာလုံးကလေးစားလိုက်တာကြာမှာပါ
ဓာတ်အသွင်းကြိုးတွေ USB-C အမျိုးအစားတစ်ခုတည်းဖြစ်စေရမယ်ဆိုတဲ့သတ်မှတ်ချက်ကိုတရားဝင်ပြဋ္ဌာန်းပြီးသွားရင် Apple ကုမ္ပဏီအနေနဲ့မဖြစ်မနေလိုက်နာရတော့မှာပါ
All the category of products falling under this scope including yes Apple iPhones
in 2 years သမလတဲ့ PC တွေမှာ Apple iPhone တွေလည်းပါပါတယ်နောက်နှစ်နှစ်ကြာရင် Apple က Europe ဈေးကွက်မှာသူတို့ PC တွေကိုရောင်းချင်တယ်ဆိုရင် EU ရဲ့ဥပဒေတွေအတိုင်းလိုက်နာပါမယ်ဈေးကွက်တင်တဲ့ PC တွေအားလုံးတအားသွင်းဖို့ USB Type C ချာဂျာကိုပဲသုံးရတော့မှာဖြစ်ပါတယ်။ဒါကအားလုံးလိုက်နိုင်ရမယ့်ဥပဒေဖြစ်ပါတယ
်။ Electric မိုက်တွေနေသွားပြီးတော့ EU ရေးရှိတည်တံ့မှုနဲ့သုံးဆွဲသူတွေအတွက်အလွယ်တကူဖြစ်စေမယ့်အပြောင်းလဲမှု EU ဈေးကွက်ထဲဝင်ကျင်သူတိုင်းလိုက်နိုင်ရမှာဖြစ်တယ်လို့ EU တာဝန်ရှိသူတွေကပြောနေတာပါ
။ Now it's mandatory if any companies is willing to benefit.
လူလတ်တဲ့ကဘာကြီးပါအကြီးဆုံး digital ဈေးကွက်ကြီးဖြစ်တဲ့ EU ဈေးကွက်ထဲဝင်မယ်ဆိုရင်ဘယ်ကုမ္ပဏီမှစူလိုက်နာဖို့လိုအပ်ပါတယ် EU ကလူတိုင်းကိုကျူးစွပါတယ်ဒါပေမဲ့လည်း EU ရဲ့ဥပဒေတွေကိုတော့လိုက်နာကျင့်သုံးဖို့လိုပါတယ်ကျွန်တော်တို့သူတို့အတွက်အချိန်နှစ်နှစ်ပေးထားပါတယ်လိုအပ်တာထက်တောင်မှအချိန်တွေရပါတယ
်ဥရောပမှာမတုံးတော့တဲ့ဓာတ်အသွင်းကြိုးခြားကြတွေလွှင့်ပြစ်နေတာတစ်နှစ်ကို metric ton ချိန်သတောင်းကျော်ရှိတယ်လို့ EU ကခန့်မှန်းထားပါတယ်ဒါကြောင့်ဓာတ်အသွင်းကြိုးအမျိုးအစားတစ်မျိုးတည်းဖြစ်အောင်တတ်မှတ်နိုင်ဖို့အတွက်ကိုလာအတွင်းမှာညှိနှိုင်းသဘောတူရရှိခဲ့တာပါဒီသဘောတူညီမှုကို2022ခုနှစ်အခုနှစ်မကုန်ခင်နောက်ဆုံးအတည်ပြုမယ်လို့ခန့်မှန်းရပါတယ်ဓာတ်အသွင်းကြိုးတွေကိုတသမတ်ထဲသတ်မှတ်ပြီးရင်တော့ကြိုးမဲ့ဓာတ်အသွင်းစနစ်တွေကိုလည်းတသမတ်ထဲဖြစ်အောင်လှုပ်ကောင်းလုပ်နိုင်ပါတယ်ရှင်ကျွန်မဆုမြတ်ပါပါ
မဆုမြတ်မုံရဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကိုရှုစားနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့မယေးသန္တာကျော်စီစဉ်တင်ဆက်ထားတဲ့တက်တက်ရောင်သတင်းလွှာအစီအစဉ်နားဆင်ကြရအောင်ပါရှင
်မင်္ဂလာပါရှင်အားလုံးစိတ်လက်ပြည့်ရွှင်ပေါ်ပါကြပါစေကမ္ဘာရေကြီးမှုရေကြီးမှာခက်ဆားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တန်ရောင်သတင်းမှာပြောပြပေးတော့ပါမယ်။ကျမအေးသနာကျော်ပါ။ကမ္ဘာမှာနာမည်အကြီးဆုံးတောင်ကိုရီးယား K-pop အဖွဲ့ဖြစ်တဲ့ BTS အဖွဲ့ဟာ3ရက်တည်းတက်ပြားတဲ့ကိုအမေရိကန်ပြည်ထောင်စုအရှေ့ချမ်းနယူးယောက်မြို့နဲ့အမေရိကန်အနောက်ချမ်း Los Angeles မြို့တို့မှာယာယီအယောင်ဆိုင်တွေနဲ့စပြီးတော့ရောင်းချဖြန့်ချိလိုက်ပါတယ်။ရိုးရိုးမျိုးကဆိုင်အတွက်ပဲတည်တံ့ထုတ်လုပ်ရောင်းချတဲ့ပစ္စည်းအမှတ်တရပစ္စည်းတွေဝယ်ယူလို့ရဖို့အတွက် BTS ကတည်းကတောက်ချနေဇွန်လ10ရက်နေ့မနေ့9နာရီတည်းကလာပြီးတော့တန်းစီစောင့်နေခဲ့ကြတယ်။
Obviously because it was BTS and because like they hardly do anything here in New York.
ရိုးရိုးမှလုပ်တာအရင်ရှာပါတယ်။သူတို့အမြဲအဲလေးမှပဲလုပ်တာအခုတော့ရိုးရိုးမှလုပ်လို့လာပြောင်လာရင်လို့သူတို့ပြိတ်သက်ဖြစ်တဲ့ Adriana ကပြောပါတယ်။Daniel ကတော့ Texas ကသူ့ညီမလေးကသူ့ကို BTS ပစ္စည်းတွေတောဝယ်ပေးဖို့ပူဇော်လို့လာတာဖြစ်ပါတယ
်။ Just get in line see if I can get it. So we'll see. Maybe buy some merch something.
တခါတလေ Dancey ဘို့အတွက်လက်မှတ်ယူရပါတယ်။ပြီးတော့ဒီမှာ La Dancey ကြည့်ပြီးညီမလေးအတွက်တစ်ခုခုဝယ်ပေးမယ်လို့သူကပြောပါတယ်။ T-shirt တွေကတစ်ထည်ကို American dollar $55 ခေါင်းဆောင်အနွှေးတွေကတော့တစ်ထည် $120 ကျောင်းပါတယ်။ပိုစတာကတစ်ချက်ဒေါ်လာ18ဒေါ်လာဖြစ်ပါတယ်။သူတို့ပစ္စည်းတွေရောင်းချတဲ့ HYP အမေရိကရဲ့ကုန်ပစ္စည်းလိုင်စင်နဲ့ပစ္စည်းပြန်ပြူရေးတာဝန်ခံဂျွန်လီကတော့ဒီဆိုင်လေးကပြည်သက်တွေကBTS ရဲ့အချစ်ကိုပြတာတာဖြစ်တယ်လို့ဆိုပါတယ
်။ The purpose of this pop-up shop is to reconnect with the fans, the greatest fans in the world, to celebrate the new album.to say thank you really
ဒီနေရာလေးက BTS သူ့ရဲ့ပရိသတ်နဲ့ပြန်ပြီးတော့အဆက်တွေပြူတဲ့နေရာမှာကမ္ဘာပေါ်မှာဒီ BTS stage တွေကချစ်စရာအကောင်းဆုံးမှာ ခုတေးသက်ပြားတဲ့ထွက်ချိန်မှာဒီပိရိတ်သက်တွေကိုသူတို့ကျေးဇူးတင်ကြောင်းပြတာရဲ့အနေနဲ့သူတို့ရဲ့ပစ္စည်းအမှတ်တရလေးတွေကိုတမင်တကာရောင်းချပေးကြပါလို့ဆိုပါတယ်I got ghosts in mind and talk to it about it Dreaming hope ain't gonna fall in nobody King King one을 돌아 결국 소재 자리 Back to one BTS 4 got proof တက်တေဆိုတဲ့ဒေတာပြားတစ်ကိုဇွန်လ10ရက်နေ့မှာထုတ်လိုက်ပြီးတော့ဒီလကလည်းသူတို့အဖွဲ့စပြီးတော့ပြည်သက်ရှင်းမှောက်ထွက်လာခဲ့တဲ့ကိုနှစ်မြောက်လည်းဖြစ်ပါတယ်ဒေတာပြားတရဲ့ခေါင်းစည်းတစ်ချင် Yet to come The most beautiful moment လာဖို့ရှိရဲ့အလှပဆုံးအချိန်ဆိုတဲ့တစ်ချင်က YouTube စာမျက်နှာမှာမွန်လွဲတနာရီမှာစပြီးတော့တင်လိုက်ခရေကချက်ချင်းနောက်တနာရီခွဲအတွင်းမွန်လွဲတနာရီခွဲအချိန်မှာတော့ကမ္ဘာဆင်ချင်းချိုးပြောရှိရှိသူပေါင်း9တန်းကျော်သွားပါတယ်သုံးနာရီအကြာမှာကြီးစုသူစုစုပေါင်း14တန်းရှိသွားခဲ့တာပါအဖွဲ့ဝင်9ဦးပါတဲ့ BTS အဖွဲ့က American Guitar စုချီမြင့်ပွဲမှာနှစ်တစ်နှစ်အတွင်းအကောင်းဆုံးအနုပညာရှင်ဆုရရှိတဲ့ပထမဆုံးအာရှအဖွဲ့လည်းဖြစ်ပါတယ်ပြီးခဲ့တဲ့ဒီဘက်ကလည်းသူတို့ American သမ္မတ Joe Biden နဲ့အင်ဂျီရောမှာတွေ့ဆုံခဲ့ပြီးတော့ American ပြည်ထောင်စုမှာအာရှအနယ်ဘွားတွေကိုပြစ်မှတ်ထားကျူးလွန်တဲ့ပြစ်မှုတွေတားဆီးရေးတွေဆွေးနွေးခဲ့ကြပါတယ်BTS အဖွဲ့ကဇွန်လ13ရက်နေ့2013ခုနှစ်မှာစပီပိရိတ်သက်ရှိမှောက်ထွက်လာပြီးကလေးကတကွာလုံးကို K-pop ဂီတာအရှိန်ဟုန်နဲ့ပြန့်နှံ့စေသလိုလူငယ်တွေကိုစွန့်ရင်မြင့်တင်ပေးတဲ့တချင်းစာသားတွေလူမှုကွန်ရက်ကြိုးပမ်းမှုတွေနဲ့ပို့ပြီးတော့အရှိန်ကောင်းနေတာဖြစ်ပါတယ်Took my crew to Japan, party like Kardashian. Took my besties to LA, where the girls like to play. We put our hoodies on in Philly, where we started acting silly. Then we headed out to China, Taylor said that's where we find us. ဒီတက်တော့ရောင်းတဲ့လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနေ့လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီတဲ့လောကိုရုပ်ရောတန်ရောအပြည့်စုံကြည့်နေတဲ့ဆိုရင်ရုပ်မြင်သံကြားမှာစနေနေ့ထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါလိမ့်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။မယေသနာကျော်အစီအစဉ်တင်ဆက်တဲ့တက်တက်ရောင်သတင်းလောအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါလိမ့်ရှင်။တနင်္လာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမနက်ဖြန်အင်္ဂါမနက်ခင်းမှလည်းတစ်လှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်။အခုမကြခင်မှာအစီအစဉ်တွေအဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုဥတမောင်တန်းတစ်လှည့်ပြောပြပေးပါရှင
်။ကုလသမဂ္ဂအတွင်းမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေဇာဟာဒီကလေးကုလသမဂ္ဂထွေထွေညီလာခံရဲ့အလွတ်သဘောတွေ့ဆုံဆွေးနွေးပွဲမှာမြမအရင်းနဲ့ပတ်သက်လို့အခုအတန်ရွင့်ချိန်စောစောပိုင်းကဆွေးနွေးခဲ့ပြီးအခုအချိန်မှာတော့ဥကျော်မိုးထွန်းကဆွေးနွေးနေပါတယ်။နိုဒီဟေဇာစင်ကာပူနိုင်ငံမှာကျင်းပခဲ့တဲ့ Shangri-La Dialogue လို့သိကြတဲ့အာရှကာကွယ်ရေးညီလာခံမှာဂျော်လ7ရက်နေ့စနေနေ့ကပြုလုပ်ခဲ့တဲ့မြမအရေးဖြည့်ရှင်းနိုင်မဲ့နီလာရှာဖွေရေးဆိုတဲ့ခေါင်းစဉ်အောက်မှာတင်ပြဆွေးနွေးခဲ့ပါတယ်။ဆရာနာသိမ့်ပြီးတဲ့နောက်ပိုင်းအကြက်တဲတွေကြုံတွေ့နေရတဲ့မြန်မာနိုင်ငံအခြေအနေဟာဒေသတွင်းကိုပါရိုက်ခိုက်မဲ့အန္တရာယ်ရှိနေတာကြောင့်နိုင်ငံတကာကအမြန်ဆုံးတုံ့ပြန်ဖြေရှင်းကြဖို့တိုက်တွန်းပြောကြားခဲ့ပါတယ်။ရှစ်စက်ချက်မျိုးဆက်ခေါင်းဆောင်ကိုဂျင်မီနဲ့ NLD ရဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွတ်တော်မဟောင်းကိုဖြိုးစရာတော်အပါအဝင်၄ဦးကိုနောက်ဆုံးဆင့်တရားအတည်ပြုထားတာနဲ့ပတ်သက်လို့အာဆီယံအလက်ကျဥက္ကဋ္ဌစီရှင်းလင်းချက်ပေးပို့လိုက်တဲ့အကြောင်းမြန်မာစစ်ကောင်စီက VOA ကိုပြောပါတယ်။ဥပဒေအရပဲဆောင်ရွက်ပါမယ်လို့စစ်ကောင်စီကဆိုပါတယ်အတိုက်ခံတွေကိုတည်ထောင်စီရင်ဖို့ပြင်ဆင်နေတာကိုပြန်လည်စဉ်းစားဖို့အာရှဥက္ကဋ္ဌကမ္ဘောဒီးယားဝန်ကြီးချုပ်ကစစ်ကောင်စီကိုပြီးခဲ့တဲ့ရက်ပိုင်းကပဲတောင်းဆိုခဲ့တာဖြစ်ပါတယ်နိုင်ငံတော်အတိုင်းအမြင်ကဒေါအောင်ဆန်းစုကြည်နဲ့တပ်ရဦးမြင့်တို့ကိုဆွဲဆိုထားတဲ့အာဂရီလိုက်စားမှုတွေကလည်းကရဟရင်ငါးရန်တာဝယ်ယူတာတက်ဆိုင်တဲ့အမှုကိုဒီကနေ့နေပြည်တော်အထူးတရားရုံးမှာစစ်ဆေးခဲ့ပြီးဒေါအောင်ဆန်းစုကြည်ကဥပဒေမြင့်မှာကြားမကြီးကောက်မွန်ကြတယ်လို့သိရှိရပါတယ်ဒေါအောင်ဆန်းစုကြည်ကပြည်သူတွေကိုနေ့စဉ်မြစ်တာပို့သနေပြီးပြည်သူတွေတဦးနဲ့တဦးဖိမှကူညီလောက်ကင်ကြဖို့တိုက်တွန်းလိုက်တဲ့အကြောင်းတရားရုံးနဲ့နီးစပ်သူတွေကပြောကြပါတယ
်ဂျွန်လ13ရက်နေ့တနင်္လာညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုဥတမောင်တန်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လုပ်ရမှုကမက်အင်ဂျင်နိုင်ဖြစ်ပါတယ်ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ L Santos နဲ့ PJ Elliot တို့ဖြစ်ပါတယ်ကျွန်မကစုမွန်မှာဒီညအစီအစဉ်မှုဖြင့်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်ရရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုကျမ်းမာဘေးပြာဝေးကွာလို့လိုတဲ့ဆန္ဒတွေပြေကြပါစေရှင်
This program has come to you from the Voice of America, Washington.